Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA America အတန်းကနေ2023ခုနှစ် January 16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်းနှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့အစီအစဉ်မူအဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်။ဒီညအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်
။အနေခတ်သိမ်းကင်းကျင်းကြပါစေ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျာ။မြန်မာနိုင်ငံတွင်းစစ်ကောင်စီကလူခွင့်ရေးချိုးဖောက်ရမှာအုံပြုတဲ့စစ်လက်နက်ပစ္စည်းတွေကိုထုတ်လုပ်ရမှာ73နိုင်ငံထက်မနည်းတဲ့အာရှ၊ဥရောပ၊အမေရိကနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြပါလေ။အမေရိကန်ပြည်ထောင်စုအတွက်စိတ်ဝမ်းကွဲပြားနေတာတွေကိုညှိနှိုင်းဖြေရှင်းမှုအသားရောင်ခွဲခြားမှုနဲ့ပြည်သူအခွင့်အရေးလမ်းပြခဲ့သူမာတင်လူသာကင်းရဲ့ဘဝကိုနမူနာယူကြပါလို့တပ်ရဘိုင်ဒန်ကတိုက်တွန်းပြောဆိုလိုက်ပါတယ်။အမေရိကန်ကယူကရိန်းစစ်သားတွေအတွက်စစ်တနံပို့ချပေးတဲ့အစီအစဉ်အစ်ကိုမနေ့ဇန်နဝါရီလ15ရက်နေ့ကဂျာမနီနိုင်ငံမှာစတင်လိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြပေးကြမှာပါ။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှိတွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းကမ်းဘလူနယ်နဲ့ရွှေဘိုနယ်ထဲမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကဒေသခံပြည်သူတချို့ကိုအကြမ်းဖက်တပ်ဖြတ်ပြီးတော့ဖမ်းဆီးနှိပ်စက်မှုတွေပြုနေပါတယ
်ဟုံးမောင်းမောင်းတဲ့ဂွေးပင်ကုန်ရွှေကျင်ပေါ့ဒေသခံပြည်သူတွေအကုန်လုံးတိတ်ဆောင်နေရတာခုချိန်ထိတိုက်ရင်33ပေါ်မလားမသိဘူးဗျာ30လောက်ဖမ်းခံတာပြည်သူတွေမှမျက်နှာသိုံလေးလောက်ရှိအောင်မှအဲ့ဒီချိန်ကိုဝင်ပြီးတော့တိုင်းတိုင်းနဲ့ဝင်ပြီးတော့ပြည့်ဝင်လာတာ
ဒေသခံပြည်သူတို့ပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူလိုက်ကော်မြို့နယ်လိုက်လီလေးကျေးရွာဘက်မှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အတွက်အရက်သားပြည်သူတို့ချို့တေဆုံးဒဏ်ရာရပါတယ်မတူပီဟာခန်းလမ်းမိုင်းမှာတော့နေမင်းရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်နဲ့မတူပီတပ် CDF တို့တိုက်ပွဲဖြစ်ပွားပြီးတော့စီးရဲတင်းမာနေပါတယ်တရုတ်မြန်မာနယ်စပ်မှာတော့မူဆယ်ကုံတွယ်ရေးခိတ်ကိုအကန့်အသတ်တွေနဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုခြေဆုံးကတော့တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကျွန်မစုမုံတင်ဆက်ပေးပါမယ်ရှင
်မြန်မာနိုင်ငံတွင်းစစ်ကောင်စီကလူခွင့်ရေးချိုးဖောက်ရမှာအသုံးပြုတဲ့စစ်လက်နက်ပစ္စည်းတွေကိုထုတ်လုပ်ရမှာ73နိုင်ငံထဲမှနည်းတဲ့အာရှဥရောပမြောက်အမေရိကနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ SACMမြန်မာနိုင်ငံအတွက်အထူးအကြံပေးကောင်စီကထုတ်ပြန်လိုက်ပါတယ်။ဩစတြေးလျပြင်သစ်တရုတ်စင်ကာပူအစ္စရေးယူကရိန်းဂျာမနီထိုင်ဝမ်ဂျပန်ရုရှားတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကုမ္ပဏီတွေဖြစ်တယ်လို့လူအသက်တွေဆုံးရှုံးရတဲ့စီးပွားရေးလုပ်ငန်းများဆိုတဲ့ SACM ရဲ့ဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားတာပါ။ကပ္ပစလို့အများသိကြတဲ့စစ်ကောင်စီရဲ့ကာကွယ်စစ်လက်နက်ပစ္စည်းစက်ရုံတွေကစစ်လက်နက်ထုတ်လုပ်ရမှာအဲ့ဒီကုမ္ပဏီတွေကပါဝင်ပတ်သက်နေကြတယ်လို့ SSCM အဖွဲ့က Miss Yahili ကပြောပါတယ်။အစီအခံစာထဲဖော်ပြထားတဲ့ကုမ္ပဏီတွေဟာအဲ့ဒီလက်နက်ထုတ်လုပ်ရေးမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းသင်တန်းနဲ့နည်းပညာထောက်ပံ့မှုတွေလုပ်နေတယ်လို့ဆိုပါတယ်။နိုင်ငံကဥပဒေကိုချိုးဖောက်ရာရောက်တဲ့မြန်မာနိုင်ငံတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့အတွက်စစ်ကောင်စီရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းတွေမှာမပတ်သက်ကြဖို့ SSCM ကအဲ့ဒီလုပ်ငန်းကုမ္ပဏီတွေကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့ကာကွယ်ဝန်ကြီးဌာနနဲ့ဆက်လက်တဲ့ပစ္စည်းသိမ်းပို့ဆောင်မှုဆိုင်ရာကပေါက်ကြားလာခဲ့တဲ့မှတ်တမ်းတွေမြန်မာစစ်တပ်နဲ့ပတ်သက်ခဲ့သူဦးချင်းရဲ့အင်တာဗျူးတွေတခြားဓာတ်ပုံအထောက်အထားတွေပေါ်မှာအခြေခံပြီးဒီအစင်ကားစားကိုပြုစုခဲ့တာလို့ပြောပါတယ် SSCM အဖွဲ့ဟာမြန်မာရေးဆိုင်ရာကုလသမဂ္ဂလူခွင့်ရေးအရာရှိဟောင်းတွေနဲ့စုဖွဲ့ထားတာဖြစ်ပြီးစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမပြတ်စောင့်ကြည့်ဝေဖန်နေတဲ့အဖွဲ့ဖြစ်ပါတယ်
ဒီကနေ့ဒီ January 16ရက်နေ့တနင်္လာနေ့ကိုတော့ဒေါက်တာမာတင်လူသာကင်းရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့အမေရိကန်အစိုးရရုံးပိတ်ရက်အများပြည်သူအားလည်းရက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာသတ်မှတ်ထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့တုန်းကဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့ကမာတင်လူသာကင်းသင်းဥဆရာဖြစ်တဲ့တာဝန်ယူခဲ့တဲ့ဖခင်ကြောင့်ကိုတွားရောက်ခဲ့ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းစိတ်ဝမ်းကွဲပြားနေတာတွေကိုညှိနှိုင်းဖြေရှင်းဖို့အသားအရောင်ခွဲခြားမှုနဲ့နိုင်ငံသားခွေကိစ္စတွေအတွက်လမ်းပြခဲ့သူမာတင်လူသာကင်းရဲ့ဘဝကိုနမူနာယူကြပါလို့တိုက်တွန်းပြောဆိုလိုက်ပါတယ်
။ We have to choose a community over chaos. Are we the people are going to choose love over hate?
လူအဖွဲ့အစည်းစိတ်ဓာတ်ကိုပြစ်ပယ်ပြီးတော့ဗယံပရာဖြစ်နေတာတွေကိုရွေးချယ်မလားချစ်ချင်းတရားကိုပြစ်ပယ်ပြီးအမုန်းတရားကိုရွေးချယ်ကြမလားဆိုတာကိုဆုံးဖြတ်ရပါလိမ့်မယ်။ဒီလိုအရေးကြီးတဲ့မေးခွန်းတွေကိုမေးဖို့အတွက်ဒီကနေ့အမေရိကန်သမ္မတတယောက်အနေနဲ့ဒီနေရာမှာရောက်နေတာပါလို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားတာဖြစ်ပါတယ်။ဒေါက်တာမာတင်လူသာကင်းရဲ့ဘဝနဲ့သူခြံခဲ့တဲ့သမိုင်းအမွေကကျွန်တော်တို့ဘလို့ဘယ်ပုံနဲ့အာယုံစိုက်တဲ့နေဆိုတာကိုလမ်းပြခဲ့တာပါလို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဒီမိုကရေစီနဲ့အာဏာရှင်အုပ်ချုပ်ရေးကြားမှာရွေးချယ်ဖို့လွန်ဆွဲနေတဲ့ကာလကိုရောက်နေပြီလို့သမ္မတဂျိုးဘိုင်ဒန်ကသုံးလုံးသွားပါတယ်။မဲပေးပိုင်ခွင့်အတွက်လှုံ့ဆော်ခဲ့တဲ့ဒေါက်တာမာတင်လူသာကင်းရဲ့ခံယူချက်လေးနက်မှုနဲ့စိတ်ဓာတ်ပိုင်းကိုကျင့်သိက္ခာပိုင်းစံနမူနာထားတဲ့အကြောင်းတွေကိုလည်းသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်။1968ခုနှစ်အသက်39နှစ်အရွယ်တနစီပြည်နယ်မန်ဖစ်မြို့မှာလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဒေါက်တာမာတင်လူသာကင်းဟာအခုချိန်မှာတက်ရှိထင်ရှားရှိခဲ့မယ်ဆိုရင်တော့ဇန်နဝါရီလ15ရက်နေ့တနင်္ဂနွေနေ့ဟာသူ့ရဲ့64နှစ်ပြည့်မွေးနေ့ဖြစ်ပါတယ်ရှင
်။အီရတ်နိုင်ငံမှာအမေရိကန်တပ်တွေနဲ့တခြားနိုင်ငံစုံတပ်ဖွဲ့တွေအချင်းအကန့်သတ်မထားဘဲတတ်ဆွဲထားတာဟာလိုအပ်ချက်အရာဖြစ်တယ်ဆိုပြီးအီရတ်ဝန်ကြီးချုပ်မိုဟာမက်ချီယာအယ်ဆူဒါဒီကကာကွယ်ပြောဆိုသွားပါတယ်။အီရတ်မှာပြည်ပတပ်ဖွဲ့တွေလိုအပ်တယ်လို့မြင်ကြောင်းပြီးခဲ့တဲ့အောက်တိုဘာလဝန်ကြီးချုပ်ရာထူးယူပြီးတဲ့နောက်ပိုင်းပထမဆုံးအမေရိကန်သတင်းစာဖြစ်တဲ့ Wall Street Journal နဲ့မနေ့ကတွေ့ဆုံမင်းများကမှဝန်ကြီးချုပ် El Sudani ကပြောဆိုသွားခဲ့တာပါ။အီရတ်မှာ IS စစ်သွေးကြွတွေကိုနှိမ်နှင်းဖို့အမေရိကန်ပြည်ထောင်စုနဲ့ NATO မဟာမိတ်တပ်ဖွဲ့တွေကသင်တန်းတွေပေးနေပါတယ်။ IS စစ်သွေးကြွတွေကိုအပိသက်နှိမ်နှင်းဖို့ဆိုတာအချိန်နောက်ထပ်လုံးမယ်လို့အီရတ်ဝန်ကြီးချုပ်ကပြောပါတယ်။အီရတ်မှာဝန်ကြီးချုပ်မိုဟာမက်ချီယာအယ်ဆူဒါနီကိုကြောက်ထောက်နောက်ခံပေးထားတဲ့ပါတီတွေနဲ့ပါလီမန်ကိုထိတ်ချုပ်ထားသူတွေကအီရန်လိုလားတဲ့အဖွဲ့တွေနဲ့လက်တွဲနေသူတွေဖြစ်ပြီးအမေရိကန်ပြည်ထောင်စုပေါ်အကြီးအကျယ်ရန်လုံမုန်းထားတဲ့သူတွေဖြစ်ကြပါတယ်။အီရန်ကလျှက်စစ်မီးနဲ့တဘာဝတံခွေကိုလည်းအီရတ်ကမိခိုနေရပါတယ်။ဒါကြောင့်ဒီချိန်မှာအမေရိကန်နဲ့ပြည်ပတ်တွေရှိနေတဲ့နဲ့ဆိုတော့အီရန်ရဲ့အီရတ်ဝန်ကြီးချုပ်ရဲ့သဘောထားပြောဆိုချက်ဟာထူးခြားတဲ့အမှတ်ချက်ဖြစ်ပါတယ်။အီရတ်မှာအမေရိကန်တပ်ဖွဲ့ဝင်2000လောက်ရှိနေပြီးဤရတ်တပ်ပေးကိုအကြံပေးတာသင်တန်းပေးတာတွေလုပ်နေပါတယ်။နေတို့တပ်ဖွဲ့ဝင်တွေလည်းရာနဲ့ချီကြံနေသေးပြီးတိုက်ခိုက်ရေးမဟုတ်တဲ့ကဏ္ဍကနေပါဝင်ဆောင်ရွက်နေကြတာပါ
။အမေရိကန်ကယူကရိန်းစစ်သားတွေအတွက်စစ်သင်တန်းပို့ချပေးတဲ့အစီအစဉ်တစ်ကိုမနေ့ဇန်နဝါရီလ15ရက်နေ့ကဂျာမနီနိုင်ငံမှာစတင်လိုက်ပြီးဖြစ်ပါတယ်။ဒီသင်တန်းကနေလာမဲ့သတင်းပတ်5ဘက်ကနေ10ဘက်အတွင်းရုရှားကိုခုခံတော်လှန်နိုင်မဲ့တိုက်ခိုက်ရေးစစ်သား900လောက်ကိုမွေးထုတ်ပေးနိုင်မယ်လို့အမေရိကန်ပူရဲစစ်ဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးမက်မိုင်လီကပြောပါတယ်။ဒီသင်တန်းအစီအစဉ်ကိုတော့ဗိုလ်ချုပ်ကြီးမက်မိုင်လီဒီကနေ့ကိုရိုင်းကြည့်ရှုလေ့လာမှာဖြစ်ပါတယ်။အခုသင်တန်းတက်နေကြတဲ့ယူကရိန်းစစ်သားတွေဟာလွန်ခဲ့တဲ့ရက်ပိုင်းကပဲယူကရိန်းကနေရောက်လာကြတာဖြစ်ပါတယ်။တင်နန်းသားတွေဟာဂျာမနီမှာလက်နက်အပြည့်စုံနဲ့လေ့ကျင့်ခွင့်ရကြမှာပါ။တင်နန်းကိုဘယ်ချိန်မှစမယ်ဆိုတဲ့ရက်အတိအကျကိုပြောဆိုဖို့တော့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကနောက်ဆုံးအချိန်အထိညှင်းဆွန်ထားပါတယ်။အခုပို့ချပေးနေတဲ့စစ်တင်နန်းဟာယူကရိန်းစစ်သားတွေအနေနဲ့ထိုးစစ်ဆင်တဲ့နေရာမှာပို့ပြီးတော့ထိရောက်မှုရှိအောင်နဲ့ရုရှားဘက်ကတပ်ရင်းအားတိုးချဲ့ပြီးတော့ထိုးစစ်ဆင်လာတာကိုတံပြန်ခုခံတိုက်ခိုက်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီတော့အတွင်းမှာတော့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဒနီပရိုမြို့မှာတော့ရုရှားမစိုင်းတုံးထိခိုက်ရာမှာအဆောက်အဦထဲမှာကလင်းငယ်တယောက်အပါအဝင်35ဦးထက်မနည်းသေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ရှင
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။တနင်္လာညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။သူ့နယ်မြေအတွင်းမှာရုရှားလေတပ်နဲ့ပူးတွဲစီးရေးလေ့ကျင့်တာဆခဲ့ပြီလို့ဘယ်လာရုစ်နိုင်ငံကဒီနေ့တနင်္လာနေ့မှာပြောလိုက်ပါတယ်။ယူကရိန်းပဋိပက္ခထဲမှာဘယ်လာရုစ်ကိုဆွဲသွင်းနေသလားလို့စိုးရိမ်နေကြတဲ့အချိန်မှာအခုလိုလေတပ်ပူးတွဲစီးရေးလေ့ကျင့်မှုကဖြစ်လာခဲ့တာပါ။ဒီလေတပ်ဖွဲ့တွေလေ့ကျင့်ရေးကနီပရီရဲ့ဘိုင်းဆရာပူးတွဲပြန်တမ်းမှုကိုလေ့ကျင့်တာဖြစ်တယ်လို့ဘယ်လာရုစ်ကာကွယ်ဝန်ကြီးဌာနကဆိုပါတယ်။ဘယ်လာရုစ်မှာရှိတဲ့စစ်လေရင်ခွင့်အားလုံးကိုအသုံးပြုမယ်လို့လည်းပြောပါတယ်။လေကြောင်းကထောက်လန်းတာ၊နေဆက်ကိုကင်းလိုက်တာ၊နီပရီရဲ့တိုက်ခိုက်ရေးရာကနေပြီးဆင်းသက်တာ၊ပစ္စည်းထောက်ပံ့တဲ့ဒဏ်ရသူတွေကိုကယ်ဆယ်ရွှေ့ပြောင်းတာတွေကလေ့ကျင့်ရမှာပါဝင်ကြပါလိမ့်မယ်လို့ကာကွယ်ဝန်ကြီးဌာနကဆိုပါတယ်ဖေဖော်ဝါရီလ1ရက်နေ့အထိကြာမှာဖြစ်ပါတယ် လက်ရှိကကာကွယ်ရေးသဘောထားဖြစ်တယ်လို့ Belarus လုံခြုံရေးကောင်စီရဲ့ဒုတိယနိုင်ငံတော်တွင်းရမှု1 Pavel Muravyev ကတင်းကုန်နေနေကပြောတာကိုကာကွယ်ဝန်ကြီးဌာနရဲ့ Telegram လူမှုစာမျက်နှာမှာတင်ထားတာပါ Belarus နဲ့ Ukraine နဲ့ဆက်ဟာတိတ်အေးချမ်းလာတဲ့ရန်စတဲ့လောက်ရမှန်သမျှအတွက် Belarus ကအသိရှိတယ်လို့ Pavel Muravyev ကပြောပါတယ် Belarus စစ်တပ်ကို Ukraine နဲ့ပို့မှာမဟုတ်ဘူးလို့သမ္မတ Alexander Lukashenko ကအလေးနဲ့ပြောထားပြီးသားပါဒါပေမဲ့ယူကရိန်းကိုထိုးစစ်ဆင်နွှဲဖို့အတွက်ဘယ်လာရုစ်တံပြေကိုအသုံးပြုပစ်ခတ်နိုင်အောင်တော့ရုရှားကိုခွင့်ပြုထားပြီးလဲဖြစ်ပါတယ်
။တရုတ်နိုင်ငံကစီးရီးအင်အားကြီးထွားလာနေတာကြောင့်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဂျပန်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဟာဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့အနီးမှာတိုက်လေရင်တွေနဲ့ပူးတွဲစီးရီးလေ့ကျင့်ခဲ့ကြပါတယ်။ဆယ်ရက်တာကြာမြင့်မဲ့ဒီပူးတွဲလေကြောင်းစီးရီးလေ့ကျင့်မှုမှာတော့ဂျပန်ဘက်ကတိုက်လေရင်က8ဆင်းအိန္ဒိယဘက်ကတိုက်လေရင်၄ဆင်းအပြင်တည်ယူပို့ဆောင်ရေးလေရင်၂ဆင်းနဲ့လေရင်ပြန်တန်းနေတော့မှစီဖြည့်နိုင်တဲ့စီဖြည့်လေရင်တစ်ဆင်းလို့ပါဝင်တယ်လို့ဂျပန်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။တိုကျိုမြို့ရဲ့အရှေ့မြောက်ဘက် Ibaraki ခရိုင်တဲမှာရှိတဲ့ Harakuri လေတပ်အခြေစိုက်စခန်းမှာပြုလုပ်တဲ့ဒီလေကြောင်းစီရေးလေ့ကျင့်မှုမှာတော့အိန္ဒိယလေတပ်ကတပ်ဖွဲ့ဝင်150ပါဝင်လေ့ကျင့်ပါတယ်။အခုလိုမျိုးနှစ်နိုင်ငံပူးတွဲလေကြောင်းစီးရီးလေ့ကျင့်မှုအတွက်နှစ်ဖက်ကာကွယ်ရေးနဲ့နိုင်ငံသားရေးဝန်ကြီးတွေပြီးခဲ့တဲ့2019ခုနှစ်တုန်းကသဘောတူထားခဲ့ကြတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါဖြစ်ခဲ့တာကြောင့်နှောင့်နှေးကျန်ကျခဲ့တာဖြစ်ပါတယ်။ဂျပန်နဲ့အိန္ဒိယတို့ဟာအမေရိကန်၊ဩစတေးလျတို့နဲ့အတူ Quad လို့ခေါ်တဲ့လေးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးတော့ဒီနိုင်ငံတွေဟာတရုတ်ဟာစီးရီးနဲ့စီးပွားရေးအရာဩဇာကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်နေကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ရှင်။
ကမ္ဘာလုံးလက်မဲ့ဥယေကဒီနှစ်3တန်းထပ်တိုးလာမှာဖြစ်တာကြောင့်စုစုပေါင်း208တန်းရှိပြီး2024မှာလည်းလားတူဖြစ်လိမ့်မယ်လို့အပြည့်ပြည့်ဆိုင်ရာအလုံသမားဖွဲ့ကြီး ILO ကပြောပါတယ်။လုပ်ငန်းဝင်အခြေအနေရောအလုပ်ရည်အတွက်နဲ့အည်သွေးပါဆိုးဝါးလာလိမ့်မယ်လို့ ILO ရဲ့အလုပ်ရည်သွေးဆိုင်ရာညွှန်ကြားမှု Manuela Tomi ကခုလိုပြောပါတယ်။
Workers in low and middle income countries are expected to be hardest
hit. ဝင်ငွေနဲ့အလဲလောက်ဝင်ငွေရှိတဲ့တိုင်းပြည်တွေကလုံသမားတွေအထိနာဆုံးဖြစ်ကြပါလိမ့်မယ်လို့ Miss Tomi ကပြောသွားခဲ့တာပါ။စောက်ဝင်နေရေးစည်းစကကြက်တဲကြောင့်လူတွေပိုဆင်းရဲသွားကြလိမ့်မယ်လို့လည်း ILO ရဲ့အစိုးရခန်းစားကဆိုပါတယ်။လောကတွေကနေသွားသလိုလုပ်ငန်းဝင်အခြေအနေကလည်းဆိုးဝါးလာလိမ့်မယ်ကြုံရရလိမ့်မယ်လို့ ILO ကဆိုပါတယ်။အစီအခါစားရဆိုရင်တော့အလုပ်တွေကလည်းတရားဝင်သတ်မှတ်ချက်တွေကိုမလိုက်နာကြတဲ့စီးပွားရေးနယ်ပယ်မှာဖြစ်နေကြတာကိုတွေ့ကြရမှာပါအထူးသဖြင့်အသက်15နှစ်ကနေ24နှစ်ကြားလူငယ်တွေအဖို့အလုပ်ရှာရတာအတော်ကြီးခက်ခဲကြလိမ့်မယ်လို့အစီအခါစားကပြောပါတယ်အဒီအခက်အခဲကိုယောက်ျားလေးတွေထက်လူငယ်မိန်းကလေးတွေကပိုပြီးရင်ဆိုင်ကြရလိမ့်မယ်လို့လည်း ILO ကဆိုပါတယ်စီးပွားကနည်းနည်းပဲတက်ပြီးကုန်စည်နှုန်းတွေကမတန်တဆကြီးမားနေတဲ့စီးပွားရေးအခြေအနေကြောင့်ထုတ်လို့ရတက်လာဖို့ရောလုံသမားစည်းကွက်နလန်ထားဖို့အတွက်ပါခက်ခဲပါလိမ့်မယ်လို့အဲလိုအစီရင်ခံစားကပြောပါတယ်ခင်ဗျာ
ကိုဗစ် -19 ကပ်ရောဂါကူးစက်သေဆုံးမှုဆိုင်ရာသတင်းအချက်အလက်တွေကိုမျှဝေပေးမှဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ
်近最近一个多月中方就同世卫组织进行了五次技术交流和一次通
话。တရုတ်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိတဲ့ One Way Bing ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပါအဝင်နိုင်ငံတကာကကိုဗစ်သတင်းအချက်အလက်နဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ပို့ပြီးတော့မှပွင့်လင်းမြင်သာဖို့တောင်းဆိုနေကြတာကိုတရုတ်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီကနေ့တင်းနာနေမှာပဲတရုတ်နှစ်သက်ကူအိမ်အပြန်ခရီးအတွက်မျိုးကြီးတွေရဲ့လေစိတ်နဲ့ယထာဘူတာတွေမှာခရီးသွားတွေပြင်းထန်နေတာကြောင့်ကိုဗစ် -19 ကူးစက်တာတွေပိုဆိုးလာမှာကိုစိုးရိမ်နေကြချိန်မှာပဲမစ္စတာဝမ်ဘေဘင်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ဇန်နဝါရီလ12ရက်နေ့ကြားမှာတော့ဆေးရုံတွေမှာကိုဗစ်လူနာ6000လောက်အသက်ဆုံးခဲ့တယ်လို့တရုတ်ကထုတ်ပြန်ထားပါတယ်ရှင်။2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာညရဲ့ထိပ်တန်းရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးမှာပဲ။အရင်ဆုံးတော့စကိုင်းတိုင်းကန့်ဘလူနယ်နဲ့ရွှေဘိုနယ်တဲကပြည်သူတွေပြစ်ခတ်တပ်ဖြတ်နှိပ်စက်ခံရတဲ့အခြေအနေသတင်းကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းကန့်ဘလူနယ်နဲ့ရွှေဘိုနယ်တွေထဲမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကဒေသခံပြည်သူတချို့ကိုတပ်ဖြတ်ပြီးတော့တချို့ကိုဖမ်းဆီးနှိပ်စက်တာတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။ဇန်နဝါရီလ14ရက်နေ့ကကမ်းဘလူမြို့နယ်ညောင်ကုန်းရွာကိုစစ်ကောင်စီရဲ့ခြေမြန်တပ်ရင်း368နဲ့
စစ်ကောင်စီကဖွဲ့ထားတဲ့ပြူစော်တိအဖွဲ့ဝင်အင်အား100ဝန်းကျင်တော့ဝင်ရောက်ပြီးရောင်ကုန်းရွာကိုဒုတိယကြိမ်မီးထတ်ရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရောင်ကုန်းရွာနဲ့ပလူတာရွာကဒေသခံ5ဦးကိုဖမ်းဆီးပြီး2ဦးကိုတပ်ဖြတ်ခဲ့ပါတယ်။ကြံ3ဦးကိုတော့ဖမ်းဆီးနှိပ်စက်တာတွေလုပ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်။ပလူတာကနေရောင်ကုန်းကိုဝင်တဲ့ခါမှာဒီဟာဒေသခံပသဖအဖွဲ့ကြီးဒီလူအဖွဲ့ကြီးကဝင်ပြီးမှရှင်းလင်းတဲ့ခါမှာဦးတန်းဝင်းရဲ့အလောင်းကိုတွေ့ရတယ်ဗျာ။ကျွန်မတင်တဲ့တော်မှန်သူကိုဖမ်းဆီးတယ်ပြီးတော့ဒီမီ session နဲ့ရှိတယ်သူလေးစနစ်နဲ့ယူမယောက်ကိုဖမ်းဆီးလိုက်ကြတယ်ဆိုရင်ဒီမှာဖမ်းဆီးပြီးတော့ဦးနွားတင်နဲ့ဒေါ်နုကျွန်တော်တို့တင်မှာဒီကြောင်တစ်ချောင်းတွေ့တယ်ကျွန်တော်တို့ဒါဘာလောက်တာလဲဒီမှာမဆွဆေးပြီးတဲ့အခါကျတော့ဦးနွားတင်ကိုလေခင်းဒါလေခင်းကိုဒါနဲ့လိမ့်မှတ်တက်လိုက်တယ်ပြီးတော့ဒေါ်နုကိုလည်းရပဲဂျင်းကိုဒါနဲ့မချစ်တူးတယ်ဒီချစ်တူးပြီးမှလေခင်းကိုလိရတဲ့အခါမှာလေခင်းကကောင်းမွန်တဲ့ဘက်စားပတ်ထားတဲ့ခါကျတော့ဒါလေရင်းကိုမလီးမိလိုက်တာကျွန်တော်တို့ကြည့်တဲ့ခါကျတော့လေရင်းမှာရှာရလေးကိုကြည့်တယ်ဒီချိုးအောင်စီစဉ်တာတင်ပါလေအဲ့ဒီကနေမတူနောက်တည်းကိုကူးသွားတဲ့အချိန်မှာဖြစ်ပြီးလွတ်မြောက်လာခဲ့တယ်သူသမီးနဲ့ဆက်မကိုဖမ်းဆီးထားတဲ့ဟာကမနေ့15ရက်နေ့မနေ့မှာလွတ်မြောက်လာခဲ့တယ်ပြန်ပြီးအဲ့မှာလက်မှာဒါနဲ့လိထားတဲ့ဒဏ်ရာကြီးရှိတယ်နောက်တစ်ယောက်ကိုကျတော့ပြန်တော့ကိုဒါနဲ့နှစ်ချက်ထူထားခဲ့တာနှစ်ချက်ထူထားခဲ့တဲ့ဟာကတစ်ချက်ကအဆုတ်ကူထိသွားတယ်လို့ကျွန်တော်တို့ဒီလိုကြည့်ပြီးတဲ့ကြောင်ကိုခုန်ဆက်ပြီးတော့မြေကြီးတဲ့ခါကျတော့အဆုတ်ကူထိသွားတယ်။ဆံရကလည်းစူးရရပါလိမ့်ဒီကနေ့ကျွန်တော်တို့ပြောထားတာရှိတယ်
။ဇန်နဝါရီ23ရက်နေ့ကလည်းရွှေဘုံမြို့ကြောင်မြောင်းတိုက်နယ်အတွင်းကျေးရွာတွေကိုမြန်မာစစ်တပ်ကပြစ်ခတ်ဝင်ရောက်ပြီးစစ်ကြောင်းထိုးလာတာကြောင့်ဒေသခံတွေထွက်ပြေးနေကြရသလိုစစ်တပ်ကဒေသခံ30ဝန်းကျင်ကိုဖမ်းဆီးထားတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ်။
ကျေဘူးခရိုင်ပေါ့နော်ကြောင်ပြောင်းမြို့တဝိုင်ပေါ့ပုံမောက်မောင်းတဲ့ဂွေးပင်ကိုဆွေကျင်ပေါ့ဒေတာကံပြည်သူတွေအကုန်လုံးတိတ်ဆောင်နေရတာခုချိန်ထိ
ဆိုင်ရင်33ပေါ်မလားမသိဘူးဗျာ
30လောက်ဖမ်းခံတာတမန်မနစ်မနစ်ကအစိုးကြီးပဲသူတို့ထလာပြီးတော့ဂိုက်ကိုပြည်သူတွေမှမျက်နှာသိုံလေးလောက်စီအောင်မှာအဲ့ဒီချိန်ကိုဝင်ပြီးတော့တတိုင်းတိုင်းနဲ့ဝင်ပြီးတော့ပြစ်ဝင်လာတာ
စစ်ကောင်စီတပ်တွေဝင်လာတာကိုသိရဖို့တွားကြည့်တဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကလူငယ်2ဦးကိုစစ်ကောင်စီရဲ့ကင်းပုံးတွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဖမ်းဆီးခံရတဲ့ဒေသခံ30ဝန်းကျင်ကပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်လို့တန်တရားရှိတဲ့ပြည်သူ3ဦးကိုလည်းစစ်ကောင်စီတပ်တွေကတပ်ဖြတ်ခဲ့တယ်လို့ဒေသခံကအခုလိုပြောပါတယ်
အမောက်ကဒေသခံပြည်သူ3ဦးကတော့တပ်ကိုခံလိုက်ရတယ်အဲသူတို့ဖမ်းခေါ်သွားပြီးတော့မတင်ငါပွဲရာတွေးလို့နေမှာပေါ့ဗျာဟိုဟာတော့ဒေသခံကာကွယ်ရေးတပ်ကနှစ်ဦးပါပုံရလောက်ပါလေသူတို့အဲ့ဒီကတွေ့သွားလို့မလို့ဖမ်းပြီးတော့တတ်ခံရတယ်ပြန်တွေ့တဲ့အချိန်ကျမှကျွန်တော်တို့ကလည်းကောင်းကောင်းသိရတာလောင်းပြန်တွေ့ရတနားနဲ့ပြတ်တတ်သွားတာသူတို့ဂွေးပင်ကောသူတက်ပြီးတော့ဟွာပေါ့တကောက်တက်တဲ့ကလေးနှစ်ယောက်သူတို့ဂိမ်းမုန်းနဲ့တွေ့သွားလို့နားနဲ့ပြတ်တတ်ခံလိုက်ရတာတော့ဒါဒါလက်တွေ့တာ၅ယောက်ကတော့တတ်ခံရတယ
်ကမ်ဘလူးနဲ့ရွှေဘိုမြို့နယ်တွေကအခုလိုမြန်မာစစ်တပ်ရဲ့လုပ်ရတဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးစစ်ကောင်စီဘက်ကတော့PDF တွေဟာအဲ့ဒီကျေးရွာဒေသတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့ဆွဆွဲထားသလိုနယ်မြေတည်ငြိမ်ရေးအတွက်စစ်တပ်ကနယ်မြေရှင်းလင်းလှုပ်ဆောင်နေတာကိုလည်းပြောထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းစစ်ကြောင်းတွေကြောင့်စိုးရိမ်ပြီးဒေသခံတွေနေအိမ်ကစွန့်ခွာတိမ်းရှောင်မှုတွေဖြစ်လို့သခိုင်းတိုင်းအတွင်းအိုးအိမ်စွန့်ခွာရတဲ့စစ်ပြေးဒုက္ခတွေအရေးအတွက်ကလည်းတစနဲ့တစတိုးလာနေပါတယ်ခင်ဗျာ။
ဒါကတော့သခိုင်းတိုင်းကမ်ဘလူးနယ်နဲ့ရွှေဘိုနယ်ထဲမှာစစ်ကောင်စီတပ်ဖက်ကနေပြီးဒေသခံတချို့ကိုတပ်ဖြတ်ဖမ်းဆီးနှိပ်စက်နေတဲ့အခြေအနေကိုကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဘက်ကစီးရဲအခြေအနေကိုလည်းတင်ဆက်ပေးကြပါမယ်။လွိုက်ကော်မြို့နယ်လွိုက်လင်းလေးကျေးရွာမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးထိမှန်လို့တအူးသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကနေပြုတ်လုကျင်းပါတဲ့ကယားပြည်နယ်နဲ့အခမ်းအနားတိုက်ခိုက်ခံရပြီးတဲ့နောက်မှာစစ်ကောင်စီတပ်ကအနီးအနားမှာဥတီယာမဲ့ပြစ်ခတ်နေတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
။လွယ်ကော်မြို့ပေါ်မှာစစ်ကောင်စီကလုပ်တဲ့ကြားပြည်နယ်နေအခမ်းအနားတက်ခတ်ခံရပြီးတဲ့နောက်ပိုင်းစစ်ကောင်စီကနေအနီးအနားမှာဒီလက်နက်ကြီးတွေနဲ့မနေ့ကတညနေလုံးပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ညနေ3နာရီလောက်လွယ်ကော်မြို့နယ်လွိုင်လင်းလေးကြီးရွာမှာလက်နက်ကြီးကျလို့ရပ်သား3ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတူကပြောပါတယ
်။မနေ့ကကျွန်တော်3နာရီလောက်လွယ်လင်းလေးရွာမှာကြရတယ်မင်းလေးကြရတယ်မိသားစုတဝင်း300ယောက်ထိခိုက်သွားတယ်ကြာအတန်းအနဲ့ဆိုရင်ကြာတာမရှိပါဘူး300လောက်မင်းလေးနှစ်ယောက်ကတော့ကျွန်တော်တို့ရန်စားဆက်မှန်တဲ့တပုတ်ပါပဲရေကျော်လေးတစ်ယောက်ကတော့လမောင်းထိသွားတယ်ပေါ့လမောင်းအပေါ်အသားတော့ပွင့်ထွက်လာတယ်ဒါပေမဲ့လက်ချက်အမဲနေထားပါညာတော့မရှိဘူးကြာ
လွိုင်လင်းလေးကြီးရွာနာကဝမ်ကုန်းရွာဘက်မှာမနေ့ကစီးအချင်းကြီးတင်းမာမှုရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နေ့လယ်ပိုင်းအချိန်ထိကိုစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်တာတွေညင်သက်နေတယ်လို့လည်းပြောပါတယ်လွိုင်လင်းလေးကြီးရွာနီးတဝိုက်မှာရင်ကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတာကြောင့်ရွာသူရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ် ဒီသတည်ငြိမ်လို့ဒီသကံတချို့နေရပြန်လာနေချိန်မှာအခုလိုထပ်ပြီးတော့စီးတက်မှမှုတွေကြုံရတာပါလွယ်ကော်မြို့မှာစစ်ကောင်စီဘက်ကပြုလုပ်ကျင်းပတဲ့ကြားပြည်နယ်ဒီအခမ်းအနားကိုတော့မနစ်မနက်ပိုင်းလောက်ကဒရုန်းနဲ့ပုံကျဲတက်ခိုက်ခံရတယ်လို့မြို့ခံတူက VOA ကိုပြောပါတယ်ပြည်နယ်ဒီအခမ်းအနားကျင်းပတဲ့မြို့တော်ခမ်းမမှာနှလုံးကျပြီးတော့လူနေရက်ွက်အတွင်းကိုနှလုံးကျတယ်လို့ဆိုရတယ်မြို့တော်ခမ်းမမှာ၄ဦးထက်မနည်းထိခိုက်ဒဏ်ရာရရှိပြီးတော့ရက်ွက်ထဲကျတဲ့အလုံးကနေဒီအရသာတူသေဆုံးပြီးတော့ထိခိုက်ဒဏ်ရာသူတွေလည်းရှိတယ်လို့ပြောပါတယ
်မြို့တော်ခမ်းမကိုနှလုံးကျတော့ဒီတော့လည်းကြည့်ရတယ်လေကျွန်တော်လည်းမလုံးကြပြီးဖုန်းရောက်ပြီးမှတလုံးကြတာဒီမှာလူပြောက်ပြေသွားတယ်အခုကြောက်အဲလက်နေကြီးမှန်ရောကြာနှလုံးကြတာတလုံးကသားကိုတော်ကိုသားကိုတော်အဲအလူကြီးရွက်တယ်နှလုံးကြတာအဲဒီလမ်းရအခုတည်သွားတဲ့လူရဲ့လမ်းရဟိုကကျော်ပတ်ချမ်းမှာတလုံးကြတယ်သူတို့ဒီမှာဆက်ဖြစ်ပြီးတော့လည်းသူ့ရောတော့ကြားလဲသင်ကားနေတယ်ဟိုစိုက်ပေါ်ပြည်တော်မကြောက်လက်နေကြီးတို့သူပတ်ထူတော့သူ့တယ်ဒီနေ့ကောင်နီးနီးပဲသူ့တ
ို့ကြားတယ်။ကြားပြည်နယ်အထိမ်းအမှတ်ခန္ဓာပြုလုပ်တဲ့ပြည်နယ်ခမ်းမနေရာကိုလက်နက်ကြီးနဲ့တိုက်ခိုက်ခံရတာကြောင့်တဦးသေဆုံးပြီးတော့ကျောင်းသူကျောင်းသားအပါအဝင်အများပြားထိခိုက်ဒဏ်ရာရရှိတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုဟာ KNPP အဖွဲ့နဲ့ PDF အမိခံအကြမ်းဖက်သမားတွေကလုပ်တာဆိုပြီးတော့စစ်ကောင်စီဘက်ကဆွဆွဲထားပါတယ်။2021ခုနှစ်ဆရာနာသိမ်းပြီးတဲ့ကကြားပြည်နယ်မြို့နယ်တော်များများမှာမတည်ငြိမ်မှုတွေနဲ့စီးတင်းမာမှုတွေရှိနေပါတယ်ခင်ဗျာ။
ဒါကတော့လိုက်ကော်မြို့နယ်ကအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မတူပီဟာခါဘက်ကအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးချင်ပါတယ်။မတူပီဟာခါလမ်းမိုက်မှာရှိတဲ့ငလိုင်ကျေးရွာမှာနေမြေရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်နဲ့မတူပီ CDF တို့တိုက်ပွဲဖြစ်ပွားပြီးတော့လက်ရှိမှာစစ်ရေးကအတော်လေးတင်းမာနေပါတယ်။ဟာခါမြို့ပေါ်မှာဆိုရင်လေဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့ဘက်ကိုမြန်မာစစ်တပ်ကနေ့တိုင်းနှိပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ရဲ့စစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါမယ်ရှင်။
မတူပီမြို့နယ်6မိုင်กว่าဝေးတဲ့မတူပီဟာခါလမ်းပိုင်းမှာရှိတဲ့ငလိုင်ကျွေးရွာကိုဇန်နဝါရီလ15ရက်နေ့ကမြန်မာစစ်တပ်ကနယ်မြေရှင်းလင်းလှုပ်လာတဲ့အတွက်မတူပီ CDF နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ရေးတင်းမာနေပါတယ်။အခုလိုတိုက်ပွဲဖြစ်တာဟာမတူပီမြို့ပေါ်မှာရွေးကောက်ပွဲလုပ်နိုင်ဖို့အတွက်နယ်မြေရှင်းလင်းရေးတွေလှုပ်တာဖြစ်နိုင်တယ်လို့ CDF တွေဘက်ကယူဆပါတယ်။လက်ရှိမှာတော့နှစ်ဖက်ငြိမ်သက်ပြီးအခြေအနေတွေစောင့်ကြည့်နေတယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ဒီကောက်ပွဲနေမင်းရဲ့ကကြောင်ဒီကျွန်တော်ကဒီမြို့ပေါ်ကိုအဓိကကျွန်တော်ကဒီဒီကောက်ပွဲကျင်းပနိုင်ဖို့အဓိကကျွန်တော်ဆွမ်းလုပ်နေတယ်ဒါနောက်ဆုံးချိန်ဆက်ပြတဲ့ကြောင်လုပ်နေတဲ့ကြောင်မြို့ပေါ်နဲ့မြို့ဆက်ဆံမှာရှိတဲ့ကျွန်တော်ရဲ့ဒီကာကွယ်ရေးတပ်ဖွဲ့တွေအားလုံးကိုလည်းဒီကနေ့မျိုးပေါ်နဲ့မြို့ရှင်တွေလုပ်ချင်တယ်ဒီမြို့ကဒီမြို့မှာဒီဒီကောက်ပွဲကိုကျွန်တော်ကျင်းပနိုင်ဖို့ဒီရဲ့ကျားရှိတယ်လို့ကျွန်တော်အဲ့လိုလိစားချက်ရှိတယ်ပေါ့အဲ့ကြောင့်ပဲသူတို့ကဒီလိုမျိုးရှင်လေးကြီးလုပ်တယ်ဆိုတော့ဒီမနေ့လည်းကျွန်တော်ခက်ခက်လည်းဒါရှိတဲ့အင်အားအလုံးကြီးနဲ့ပြန်ပြီးတော့ခုခံတက်ဖို့ပြင်ဆင်တဲ့ကြောင့်တရုတ်နဲ့ရှိခက်မဆိုးတော့ဘူးပေါ့ကျွန်တော်ကလည်းဒီခုခံပေါ်တဲ့ရှင်ပြင်တင်လိုက်ကြည့်ရအောင်ဒီနားမှာကျွန်တော်ရှိနေပါတယ်ဟုတ်ကဲ့ပ
ါမတူပီ CDF နဲ့မြန်မာစစ်တပ်ခလာရ104ဟာဟာခါမတူပီလမ်းပိုင်းငလိုင်ကျွေးရွာအနီးကတောင်ကုန်းတွေမှာအပြန်အလှန်တက်ဆွဲထားပြီးနောက်မြန်မာစစ်တပ်ဘက်ကစစ်ကြောင်းထိုးလာတာဖြစ်တယ်လို့ CDF ဘက်ကပြောပါတယ်တိုက်ပွဲအတွင်းမတူပီ CDF ဘက်ကတပ်ဖွဲ့ဝင်တဦးပျောက်ဆုံးနေပါတယ်ဒါအပြင်ဇန်နဝါရီလ10ရက်နေ့ကစလို့မတူပီမြို့မှာတယ်လီဖုန်းလိုင်းတွေဖြတ်တောက်ထားပြီးအဆက်အသွယ်တွေလည်းပြတ်တောက်နေပါတယ်ဟာခါမြို့ပေါ်မှာဆိုရင်လည်းမြန်မာစစ်တပ်တက်ဆွဲထားတဲ့လွတ်လပ်ရေးကြောက်တိုင်နဲ့ခလာရ266တန်ရင်းရှိတဲ့နေရာကနေဟာခါနဲ့ထန်တလန်ကြားက CDF တွေရှိတဲ့ဘက်ကိုနေတိုင်းနေပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတူကပြောပါတယ်
။ဟုတ်ကဲ့ဒီဟာခါမျိုးကြီးကတော့ဒီချောင်းမှာအခုကစစ်ကလေးမျိုးကြီးဆိုင်ဟာရှိတယ်။ဒီကျွန်တော်ဒီပစ်ခတ်ကကိုရေတပ်ဝင်နေတာဟာရှိတယ်။အဲ့ဒီဟာကိုနေတိုင်းလူတွေပေါ့အဲ့ဒီဘုံနဲ့အမေတပ်ပစ်နေလို့ကျွန်တော်ကဒီချီရဘူးလေအမေကန်ဝမ်ပင်ဒီနဲ့ပွန်တူတူကန်ချာနေလို့ဘုံစီလို့ကြာပေါ့ဒီတိုင်းလူဖြစ်နေတာအဲ့ဒီဟာအခုချိန်ဖြစ်နေတိုင်းပြည်နေတာပေါ့လေညမဲခန်းနီးဟောဒီမှာတန်ဒီဘုံတန်ဒီမကြောက်မကြောက်ရဘူးစီအဲ့လိုတောင်းရတော့ဘူးအဲ့လိုမျိုးတောင်းဟာပါအမေနဲ့ပြောလို့ရှိကြတာအဲ့လိုမျိုးအချစ်အခုဟာခန်းမျိုးဟာခန်းမျိုးဒီအချိန်လုံးလူဖြစ်နေတာ
ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလ20နဲ့21ရက်တို့မှာမြန်မာစစ်တပ်နဲ့ဟာခါ CDF တို့ဟာတီမြင့်ချောင်းနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ဘက်ကဟာခါမျိုးပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပြင်လေကြောင်းကနေပါတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ချင်းပြည်နယ်အတွင်းဒီရက်ပိုင်း တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ကတော့စစ်ကောင်စီကအသေးစိတ်ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကြားပြည်နယ်ဘက်ကစီရေးအခြေအနေကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တရုတ်မြန်မာနယ်စပ်ကမူဆယ်ကုံသွယ်ရေးခိတ်ကိုမြန်မာဘက်ကတာဝန်ရှိတဲ့သူတွေအကန့်အသတ်နဲ့ဖွင့်ပေးလိုက်တဲ့အကြောင်းသတင်းကိုတင်ပြပေးဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့တနင်္လာညထုံးလွှင့်ချက်တွေကိုနှာစင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မူဆယ်နယ်ဆက်ကုံသွယ်ရေးဂိတ်အကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့မူဆယ်ကုံသွယ်ရေးခိတ်ကိုမြန်မာဘက်ကတာဝန်ရှိတဲ့သူတွေကပြီးခဲ့တဲ့စနေနေ့ကနေစလို့အကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံတဲကိုအလုတ်သွားလုပ်မဲ့သူတွေကိုတော့နယ်စပ်ဖြတ်ကျော်ခွင့်မပြုသေးဘူးလို့သိရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ COVID ရောဂါစတင်ပြန့်နှံ့လာကြတဲ့ကပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကအဓိကကုံသွယ်ရေးစခန်းဖြစ်တဲ့မူဆယ်ဂိတ်ကိုဇန်နဝါရီလ14ရက်နေ့မှာနှစ်နိုင်ငံစလုံးကဖွင့်ပေးလိုက်ပြီဖြစ်ပေမဲ့အများစုမျှော်လင့်ထားတဲ့လူဝင်ထွက်ခွင့်ကတော့မရသေးပါဘူး။အဓိကကတော့နှစ်ဖက်ကုန်ကားတွေသွားလာခွင့်ပေးလိုက်တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကကုန်ကားမောင်းသူတွေကိုနယ်စပ်ဖြတ်ကျော်ခွင့်စားအုပ်အနီကိုအရင်ဆုံးထုတ်ပေးသွားဖို့ရှိကြောင်းမူဆယ်ကုံသွယ်အသင်းကတာဝန်ရှိသူတူက VOA ကိုပြောပါတယ်။နယ်စပ်ဖြတ်တန်းခွင့်စားအုပ်ကိုလုပ်တဲ့အခါမှာအိမ်တော်စုဇေယျမှတ်ပုံတင်တက်တန်းကြံရှိတဲ့ရင်မောင်းလိုင်စင်ဒီလိုအချက်လက်အပြည့်အစုံပေးရကြောင်းသူကပြောပါတယ
်။ချက်ပြီတော့စားပြီဆိုတာသုံးလုံးပါမော်နော်။ချက်ပြီပြောပါတယ်။လမ်းဆန်းမျိုးနဲ့လူဆယ်မျိုးနဲ့တွဲမှရှိတယ်။ဟိုရင်မောင်းတွေကိုတရုတ်နိုင်ငံကဖြတ်တန်းနဲ့ border pass တာကိုလုပ်ပေးတယ်။တော့အခြားနေရာလူတော့လောလောဆယ်မလုပ်ဘူးလေ။အမှပြရနေပြည်ပြည်ကိုဝိုင်းရင်မောင်းသူကမိမိကောင်မိမိဘောင်းနဲ့ချက်ပြီသားချက်ပြီကိုတင်ရရင်မောင်းသူရဲ့ဘယ်လိုရှိတယ်ဆိုတာစားလို့မလုပ်ဘူးနော်။
နေစားကိတ်ဖွင့်လိုက်တဲ့အတွက်တရုတ်ပြည်သွားဖို့လာပေါင်းများစွာစောင့်နေကြတဲ့နေအသီးသီးကသူတွေလည်းမူဆယ်မြို့ကိုရောက်နေကြကြောင်းမူဆယ်ဒေသခံတို့က VOA ကိုပြောပါတယ်။အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမှာနေထိုင်သူတွေကိုဦးစားပေးပြီးနေစားဖြတ်ကျော်ခွင့်လုပ်ပေးမယ်ဆိုတဲ့သတင်းကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမြို့တွေကဒေသခံအများအပြားမူဆယ်မြို့ပေါ်ကိုရောက်နေကြကြောင်းသူကပြောပါတယ်
။ဒီလာရှိုးတို့ဒီဒီရှမ်းလောက်ခါရဲကတော့လာမူဆယ်ကလာရှိနေကြတော့တာသူကကဗမာပြည်ဟာရရပါစိတ်ကြီးစင်းသားလူတက်လာကြတာဆက်တာအလားရောအများကြီးတက်လာကြတာပဲတက်လာကြနေဒီမှာလည်းအလုပ်ကမရှိကြဘူးအလုပ်မရှိဘဲနဲ့အတူတူနေတဲ့လူတွေကကြည့်ပြီးကြတဲ့အလုပ်တွေကမရှိတော့ကြတော့လူတွေလည်းဒုက္ခတွေရောဝေကုန်ကြည့်ကြတယ်ညာဒီမှာအကုန်ကြိတ်နားမယ်လေငယ်စက်မျိုးတွေဆိုတော့
တရုတ်နိုင်ငံရွှေလီနဲ့ကျယ်ကောင်ဘက်မှာတော့မြန်မာနိုင်ငံသားအများအပြားကအထည်ကျုပ်ဆက်ယုံဆေးဘက်ဆိုင်နဲ့မိုဘိုင်းဖုန်းဆက်ဆက်ပစ္စည်းဆက်ယုံတွေမှာလုပ်ကင်ကြတာပါပြုတ်နိုင်ငံဘက်ကတည်တည်ဝလံကုံစီတိုင်းပယံနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလည်းလှုပ်သားအများအပြားလိုအပ်နေကြောင်းလည်းကုံတွေတချို့ကပြောပါတယ်ကိုဗစ်စီးကပ်နေကိုတရုတ်ဘက်ကအများအပြားဖြေလျှော့လိုက်တယ်လို့မြန်မာဘက်ကလည်းပြည်တွင်းဝင်မဲ့တရုတ်နိုင်ငံသားတိုင်း14ရက်ကြိုပြီးကိုဗစ်ဆေးတစ်ခုကိုထိုးနှံထားဖို့အသိပေးထားပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်မူဆယ်ကုံသွယ်ရေးခိတ်ကိုအကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီးတော့တရုတ်နိုင်ငံနဲ့အလုတ်သွားလုပ်မဲ့သူတွေကိုနယ်စပ်ဖြတ်ကျော်ခွင့်မပြုသေးတဲ့အကြောင်းကိုစောဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့တနင်္လာညမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်တော်ရရှင်နေနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျမတို့ကိုအီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွင်းနိုင်ပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညောင်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ထိုင်ဝမ်မြန်မာတွေရဲ့ပြည်မာကြီးရန်စိုးရိမ်ရမှုအကြောင်းသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းလို့ဆိုပြီးတော့ထိုင်ဝမ်ကျွန်းဆွယ်မှာတော့တရုတ်ပြည်မာကြီးဘက်ကနေစစ်အင်အားနဲ့ချင်းချောက်မှုတွေပို့တိုးပြီးတော့လှုပ်ဆောင်နေပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြင့်ပြင့်တင်မှုလှုပ်ဆောင်နေပါတယ်။ဒီလိုအခြေအနေမှာထိုင်ဝမ်မှာနေထိုင်နေကြရတဲ့ခံမှန်းချေဥယျာဉ်တသိန်းလောက်ရှိနေတဲ့မြန်မာတွေကရောဘယ်လိုမျိုးစိုးရိမ်မှုတွေရှိနေကြပါသလဲ။မတ်စုမျက်မှောင်ကစုံစမ်းမေးမြန်းပြီးတော့တင်ပြထားတာရှုစားနာဆင်ပါရှင်။
အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်ကြားမှာရှိတဲ့ထိုင်ဝမ်ကျွတ်မှာပါတီစုံဒီမိုကရေစီစနစ်နဲ့ရွေးကောက်ခံသမ္မတအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးပါတယ်။လူဦးရေ23သန်းခွဲထက်မနည်းရှိတဲ့ထိုင်ဝမ်ကျွတ်ဟာငြိမ်းချမ်းတည်ငြိမ်တယ်လို့ရေပူရပြောနိုင်ပေမဲ့ထိုင်ဝမ်ကျွတ်ဟာသူတို့ပိုင်တယ်လို့အမည်ပြောနေတဲ့တရုတ်ပြည်မာကြီးရဲ့စီရေးရန်ကအမည်ရှိနေပါတယ်။ထိုင်ဝမ်ကိုစီရေးနီးသုံးပြီးပြည်မာကြီးအုပ်ချုပ်မှုအောက်ရောက်အောင်လုပ်မယ်လို့ပြောကြားထားတယ်လို့စီရေးတန်တမာရေးစီးပွားရေးPRတွေပို့တိုးလုပ်နေပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကစပြီးထိုင်ဝမ်ကျွန်းနားမှာတရုတ်လေတပ်လေယာဉ်တွေပြန်တပ်မှုကိုနေ့စဉ်လို့လုပ်နေတာမှာအခုနောက်ပိုင်းတော့ထိုင်ဝမ်ပိုင်နယ်ထဲအထိတရုတ်တိုက်လေယာဉ်တွေရေတပ်သင်္ဘောတွေဝင်ရောက်ပြီးတိုက်ခိုက်ရေးပုံစံလေ့ကျင့်မှုတွေကိုလုပ်လာပါတယ်။ထိုင်ဝမ်စစ်တပ်ကလည်းတရုတ်ပြည်မှာကြီးကတိုက်ခိုက်လာခဲ့ရင်တုံ့ပြန်တိုင်ဖို့အသင့်ရှိနေကြောင်းပြသတဲ့အနေနဲ့စစ်ရေးလေ့ကျင့်မှုတွေစစ်အင်အားပြမှုတွေလုပ်နေပါတယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလို့တရုတ်အစိုးရကဆိုပြီးအခုလိုစစ်ရေးနဲ့ချင်းချောက်မှုတွေပိုလုပ်လာတဲ့အပေါ်ထိုင်ဝမ်မှာနေတဲ့မြန်မာတွေအနေနဲ့ဘလောက်စိုးရိမ်မှုရှိနေကြပါသလဲ။တိုင်ပင်မြို့တော်တုံးဟူတက္ကသိုလ်အာဆီယံဌာနကမြန်မာစာကတိကကိုသောမတ်ချန်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။
ထိုင်ဝမ်ရဲ့ပိုင်နက်ထဲကိုသူတို့ကနေရင်ပေါ့စစ်နေရင်ဒီခဏခဏဖြတ်ပြီးတော့အရင်ထက်ကိုပို့ပြီးတော့ပြင်သန်းတာဖြစ်တဲ့အကြောင်းပေါ့တော့ဒီမှာနေထိုင်နေကြတဲ့ဒီထိုင်ဝမ်ဒေသခံတွေအားလုံးပါလေအရင်ထက်ပို့ပြီးတော့စိုးရိမ်ပူပန်မှုတော့ရှိတယ်တကယ်ပဲသူတို့ပြောသလိုပဲပေါ့နော်အကယ်၍ဒါအလိုအပ်တာတဲ့ခါကျရင်လက်နက်အင်အားသုံးပြီးတော့ပဲဒီထိုင်ဝမ်ရဲ့ဒီကျွန်းဆွယ်ပေါ့နော်ဒီဥစ္စာကိုပြန်ပြီးတော့တင်းယူမလားဆိုတာပေါ့နော်ပုံမှန်ထက်ဆိုင်တော့ခါတိုင်းဆိုရင်တော့ပုံမှန်အပြင်ကဒီအကြောင်းအနေနဲ့ပတ်သက်ပြီးတိတ်မပြောကြဘူးဆိုပေမဲ့အခုဆိုလူတွေကပို့ပြီးဆွေးနွေးဖြစ်တယ်ခင်ဗျပုံမှန်အပြင်နေ့စဉ်ဘဝမှာအစားတစ်ချိန်ဖြစ်လာခင်ဘလို့လုပ်မလဲဆိုရှင်တဲ့ဘဝကြတော့စိုးရိမ်ပုံမှန်ပြီးပူပန်မှုတွေရှိတယ်ကိုပြောချင်တာခင်ဗ
ျတကယ်ကတော့ဒီတရုတ်ပြည်မှာကြီးကနေပြီးတော့ခွဲထွက်ပြီးတော့တီးကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ထူထောင်ခဲ့တဲ့အချိန်ကစပြီးတော့မှဒီတရုတ်ပြည်မှာကြီးရဲ့ချိန်ချောက်တဲ့ရန်ကရှိနေတာပေါ့လေဆိုတော့အခုကတော့ပို့ပြီးတော့အစိုးလာတယ်လို့မြင်ရပါတယ်။နောက်ဒီတရုတ်ကဒီဒေတာရင်းမှတာမကနိုင်ငံတကာမှာပေါ့လေသူ့ရဲ့ဒီစီးရေးအရာရောစီးပွားရေးအရာရောအင်အားကြီးတဲ့နိုင်ငံဖြစ်လာတဲ့ခါကျတော့ဒီအပေါ်မှာရောထိုင်ဝမ်အစိုးရကပို့ပြီးတော့မှသတိထားလာတယ်လို့ရောမြင်ရလားရှင့်
ဟုတ်ကဲ့အမဒီပြောတဲ့အပိုင်းမှာဆိုရင်တော့တော်တော်လေးတိတာလာတာကိုသတိထားမိတယ်ခင်ဗျာအကယ်၍ကျွန်တော်တို့ဒီပေါ်ထိုင်ဝမ်အစိုးရဘက်ကလည်းသူကစစ်အင်အားနေနဲ့ပတ်သက်လာပြီးတော့ပို့ပြီးတော့တိုးချဲ့တာလာတာကိုသတိထားမိတယ်ခင်ဗျာ
ထိုင်ဝမ်မှာကြောင်းတက်နေတဲ့ကျောင်းသူ Smell Ra ကလည်းသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ်
။ကိုကသူများနိုင်ငံမှာဆိုတော့ဘယ်လိုပြောရမလဲကိုကဘေးကိုသွားပြေးရတကယ်ကြီးဖြစ်လာပြီးတော့နိုင်ငံရေးဆိုမှာပြတ်တက်ဘူးလေနော်တကယ်ဖြစ်ဖြစ်လာဒါနိုင်ငံရေးဟိုလက်ခွဲလက်ဖြစ်ချင်းဖြစ်မယ်ဒါပေမဲ့ကိုကမသိဘူးကိုကပဲမြန်မာနိုင်ငံပြေးပြန်ရမလားနှမရှင်လေဒီမှာပဲနေရမလားဒီမှာနေရင်ဟောလူချွေးနေရတာကိုအတွက်ရှိလားပေါ့နော်အမျိုးစိုးရိမ်တာပေါ့အဲသူများမောင်းထွင်ကွာပြန်ရမှာလေဒီမနိုင်ငံမှာအဆင်မပြေဘူးဆိုရင်တော့အဲကြောင့်လို့ကိုဗစ်ကအဲ့အရင်ဆိုးရိမ်တာပေါ့
2022နှစ်ကုန်ပိုင်းတုန်းကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုတွားရောက်ခဲ့ပြီးထိုင်ဝမ်နဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ပါတယ်။အမေရိကန်နဲ့မက EU ဥရောပသမဂ္ဂလွှတ်တော်အမတ်တွေဗြိတိန်ဂျာမနီစတဲ့ဥရောပနိုင်ငံတွေကလွှတ်တော်အမတ်တွေလည်းထိုင်ဝမ်ကိုတွားရောက်ပြီးထိုင်ဝမ်ဘက်ကရပ်တည်နေတယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်အစိုးရကတော့တရုတ်တပြည်တော်မူကိုပဲဆက်လက်ဆွဲကင်ထားပါတယ်လို့တရားဝင်ပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဒေါ်လာတန်200နီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုရောင်းချဖို့2022ဒီဇင်ဘာလမှာပဲအတည်ပြုခဲ့ပါတယ်။အဲဒါတွေကြောင့်ပြည်မာကြီးဘက်ကခုလိုစစ်အင်အားပြချင်းချောက်မှုတွေပို့တိုးလုပ်နေတယ်လို့ရောထိုင်ဝမ်မှာမြင်နေကြပါလား
။ဒီဥစားနဲ့ပတ်သက်ပြီးတော့ကြတော့ဒီဘယ်လိုပြောမလဲလူငယ်ပိုင်းနဲ့လူကြီးပိုင်းဆိုပြီးတော့ generation ကွာပါတယ်ခင်ဗျ။ဘာလို့ဆိုလူငယ်ပိုင်းတွေကကြတော့သူတို့မွေးလာကြတဲ့အားသူတို့ကဒီ Taiwan has been teacher yet in the Asua Tajian Bono, the remote or Premier Jet in the Nangan Tanangan, Pippa, Shuming Hara Pira Chow, through Amyasu, through Tinhara, Taiwan's around Korea, the Nangan, Tinibi, the Chow, the Romeo American, the Truco, the Numer Nogani, Pugo, Norsen, sitting up a pippi, Lena in up a pippi, through Nippon, the more Nippinia, the Pippi, the Romeo Puni, Topa, being a Chow, through all the art of Yuma, at the depot, the Paya Chincha Mugo, through a Kakwa Nine, Kuka Nine, through Mane, Jotono, and she did through a Shuming Jai Kamia. I've been made it to the Chi Pine, the Chow.
သူတို့ရဲ့ဒီပြောမလဲတချင်ကလည်းသူတို့ကဒီမာကြီးကနေပဲလာတဲ့မျိုးနယ်ဖြစ်တဲ့ကြောင့်သူတို့ကမျိုးနယ်ချင်းတူနေတာဖြစ်တဲ့ကြောင့်ဒီလိုမျိုးမှာသူတို့တချို့လူကြီးပိုင်းတွေရဲ့အနေစုအကြတော့အမေရိကန်ဒီမျိုးပါဝင်နေမှုဟာဆိုရင်သူတို့အပေါ်ဒီလိုမျိုးပေါ့နော်နှစ်နိုင်ငံပေါင်းစည်းရေးအဲ့လိုပေါင်းစည်းရေးကိုပို့ပြီးတော့ဝေးကွာစေနိုင်နေဆိုပြီးတော့သူတို့ကရှုမြင်ကြတယ်ခင်ဗျာ
ไต้หวันมาเมนจินดันလို့ပြောတဲ့လက်ရှိအာဏာရသမ္မတချိုင်ယင်းဝမ်ရဲ့ TPP ပါတီကတိကျလွတ်လပ်တဲ့ไต้หวันဖြစ်အောင်အဓိကထားတယ်လို့ရှင်းပြပါတယ်ပါတီနှစ်ခုရှိရပေါ့အခုလက်ရှိသမ္မတရဲ့ပါတီပေါ့မင်းချင်တန်နဲ့ကွန်မစ်တန်ဆိုတဲ့နှစ်ခုရှိတယ်မင်းချင်တန်ကတော့သူကအမြဲတမ်းကြိုးစားတယ်သူကလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့အတွက်သူကဒီဇိုင်းမမတ်ကြိုးစားတယ်အမြဲတမ်းလုပ် တယ်အဲအဲ့နှစ်ခုတော့ကွာတာပေါ့အရင်တော့ကကွန်မစ်တန်တက်တုန်းကတော့ဒီလိုမျိုးဟိုတရုတ်ပြည်ချင်းချောက်မှုကြီးအဲ့လောက်ကြီးမပြင်းထန်ဘူးဘာကြောင့်သူကအဆင်ပြေအောင်နေတယ်လေဆိုတော့ဒီမင်းကျင်တန်ကြတော့အုတ်လက်ရှိတမလားရဲ့ပါတီကြတော့အစတည်းကသူကဒီတမလားရဲ့ရှေ့မှာသူမင်းကျင်တန်တက်တဲ့တမလားကိုယ်တိုင်ကလည်းသူတမလားဖြစ်ရင်လွတ်လပ်တဲ့နိုင်ငံဖြစ်ချင်ရမယ်လို့ပြောပြီးမဲဆွယ်လာခဲ့တာလေအဲ့တုန်းကတရုတ်ပြည်ကမကျေနပ်တာအဲ့တုန်းကသူကပြညာရင်သူတို့လက်တုံးပြမယ်ဆိုပြီးတော့ပြညာခဲ့တာပေါ့လေ
လက်ရှိမှာတော့တရုတ်ရဲ့စစ်ရေးတင်းမာမှုအရှိန်မြင့်လာတဲ့အတွက်2005ခုနှစ်ကစမွေးတဲ့အရွယ်ရောက်ပြီးအမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်အစီအစဉ်ကိုလက်ရှိလေးလကနေ2024ခုနှစ်ကစပြီးတော့တနှစ်အထိတိုးတယ်လို့ထိုင်ဝမ်သမ္မတကကြေညာခဲ့ပါတယ်။ထိုင်ဝမ်မှာကာကွယ်ရေးအင်အားတိုးမြင့်ဖို့လိုတိုင်းမဖြစ်မနေစစ်မှုထမ်းရတဲ့ကာလကိုပြောင်းလဲနေတယ်လို့စစ်ရေးစွမ်းအင်ကိုမွမ်းမံနေတာဖြစ်တယ်လို့ကိုရိုင်းလက်စစ်မှုထမ်းပူတဲ့ကိုသောမတ်စ်ကရှင်းပြပါတယ်။
အချင်းချင်းကြရင်ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်နှစ်ဖက်ကဒီစီးရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးစစ်ပွဲတွေဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်ထားတာဖြစ်တဲ့ကြောင့်မူလ၄လတသန်းကနေပြီးတော့သူကလည်းဒီယောက်ျားလေးတိုင်းပေါ့နော်အသက်အရွယ်ပြည့်ပြီးတဲ့ယောက်ျားလေးတိုင်းဟာနေစစ်မှုထမ်းကာလကတစ်နှစ်ပေါ့နော်ပို့ပြီးတော့သူတို့တိုးချဲ့ဖို့အတွက်သူတို့ဆုံးဖြတ်ကြတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ကဒီစစ်မှုထမ်းပြီးဝိုင်းပြီးဆိုမှလည်းနှစ်စင်ပေါ့နော် resurface ဆိုပြီးတော့ဒီကောက်ခံတဲ့လူဦးရေယောက်ျားလေးဦးရေပေါ့စစ်မှုထမ်းပြီးသားလူတွေကပြန်ပြီးတော့ဘဝမှာတင်တဲ့ပေးတဲ့မျိုးတလိုမျိုးပေါ့เนาะဒီမျိုး resurface ကိုလည်းလူရည်အခြေတော့ကအရင်ကထပ်ပို့ပြီးတော့ခေါ်ယူမယ်လို့သူကကြေညာလာတယ်ခင်ဗျာ
ထိုင်ဝမ်မှာမဖြစ်မနေစစ်မှုရမ်းကာလတနှစ်ပြန်တိုးတာနဲ့ပတ်သက်လို့တရုတ်ဘက်ကတော့ဖြီသူတွေကိုအမြောက်ဆန်တွေလို့သဘောထားပြီးလုတ်တဲ့လုတ်ရက်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဖော်ပြပြောဆိုခဲ့ပါတယ်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းနိုင်ရေးအစွမ်းကုန်လုတ်သွားမယ်လို့လည်းအခိုင်အမာထပ်ပြီးတော့ပြောခဲ့ပါတယ်အခုလိုမျိုးဒီထိုင်ဝမ်နဲ့တရုတ်နိုင်ငံသားမှစစ်ရေးပြင်းထန်မှုတွေတိုးနေချိန်မှာပဲAmerican ပြည်ထောင်စုဝါရှင်တန်မြို့တော်မှာအခြေစိုက်တဲ့ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေး CSIS တက်သည့်ပညာရှင်များအဖွဲ့ကနေပြီးတော့မှတကယ်လို့များဒီတရုတ်ပြည်မှာကြီးက2026ခုနှစ်ကြာလို့ရှိရင်ထိုင်ဝမ်ကိုစစ်ဝင်တိုက်ခဲ့ရင်ဆိုပြီးတော့မှသူတို့ဒီစစ်ရေးအရဖက်ဖက်ကနေပြီးတော့ဆန်းစစ်ပါတယ်အဲ့ဒီဆန်းစစ်ချက်အရဆိုရင်တကယ်လို့စစ်ဖြစ်လာခဲ့လို့ရှိရင်တရုတ်ထိုင်ဝမ်သားမကဒီ American ပြည်ထောင်စုနဲ့ဂျပန်တပ်တွေထိခိုက်ကြဆုံးမှုများနိုင်တယ်တရုတ်နိုင်ငံအနေနဲ့လည်းအနိုင်ရမှာမဟုတ်ဘူးဆိုပြီးတော့မှသုံးသပ်ပါရဲ့ရှင်ကျွန်မဆုမြတ်မောင်ပ
ါမဆုမြတ်မောင်ပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကနေလူမှုရေးထောက်ထားမှုအရချွင်းချက်ဆိုပြီးတော့အကျဉ်းသား8000ကျော်ကိုပြန်ပြီးတော့လွှတ်ပေးခဲ့ပါတယ်အဲ့လိုပြန်ပြီးတော့လွှတ်ပေးခဲ့တဲ့အထဲမှာတော့နိုင်ငံရေးအကျဉ်းသားကတချို့ပဲပါဝင်ပါတယ်ဒီလိုမျိုးအကျဉ်းသားတွေကိုစစ်ကောင်စီဘက်ကပြန်ပြီးတော့မှလွှတ်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်မှုတွေဘယ်လိုရှိပါသလဲဆိုတာကိုဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုသားညုံဦးတင်ဆက်ပေးထားပါတယ်
ဇန်နဝါရီလ4ရက်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကအကျဉ်းအောင်တီးတီးမှထောင်ဒဏ်ကျခံနေရသူတွေကအကျဉ်းသား8012ဦးကိုစစ်ကောင်စီဘက်ကပြန်လွှတ်ပေးပါရယ်။စီအန်တုလွတ်လပ်ရေးအထိတ်မှတ်နဲ့လူမှုရေးထောက်ထားမှုအရဆိုပြီးတော့ချွင်းချက်ထားလူငင်းခွင့်ပေးတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါရယ်။
လူမြောက်လာသူတွေတဲမှာနိုင်ငံရေးကျင်းသားတချို့နဲ့သတင်းသမားအနေငယ်ပဲပါဝင်ပါတယ်။နိုင်ငံရေးကျင်းသားတွေတဲကဆရာကြီးဆရာထင်လင်းဦးလည်းပါပါတယ်။ဆရာနာသိန်းနဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာပဲစစ်ကောင်စီကဆရာကြီးဆရာထင်လင်းဦးရဲ့နေကိုရောက်လာပြီးတော့သူ့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။ထောင်ထဲမှာရပ်ပေါင်း650ကျော်နေခဲ့ရတဲ့ဦးထင်လင်းဦးကသူ့လွတ်လာတဲ့နေ့မှာပဲခုလိုပြောပါတယ်
။အဲ့မှာ2019ဆက်တယ်ကလေးရကျေလို့လွတ်သွားတာကိုဝင်လာတယ်ကျေလို့လွတ်သွားတာဝင်လာတယ်ဆိုပြီးတော့ကျွန်တော်တို့နှုတ်ဆက်ကြ။ဘယ်ကျေလို့လွတ်သွားတာကိုဝမ်းသာတယ်လို့ပြောတယ်သူတို့ရဲ့ညလုံးနေထဲမှာမြင့်ကြီးဝိုင်းနေတယ်။အဲ့တော့သတို့ကကျွန်တော်တိုက်ထဲမှာကြံနေတဲ့ကိုယ့်ရောက်ရဲ့မိသားစုကြီးကဆရာရဲ့ဟောကျမမောင်ကျမယောက်ျားဟောကျမအဖေမပါဘူးလားလို့ကျင်ကျွန်တော်ရောက်ရဲ့လို့မေးတယ်ကကျွန်တော်ဘယ်လိုရှင်းရမလဲ။ဟောသူတို့ကတော့ဘယ်နည်းပြန်လေးလို့သူတို့ကတော့ဘာသင်းင်းမြဲမှာပါလို့ကျွန်တော်ဘယ်လိုပြောမလဲ။တော့ဟိုကလေးတွေရဲ့မိသားစုတွေကအပြင်ရောက်လာတဲ့အခါဆရာရဲ့ကျမသားလေးကုလေးတွေမလို့သေးဘူးလား။ကျမသမီးလေးကုလေးမလို့သေးဘူးလားကျွန်တော်ဘယ်လိုရှင်းရမလဲ။တော့ကျွန်တော်ကဒီနေ့ကျွန်တော်ကိုထောင်လေးကပြောလိုက်တာကိုပြောသလားအဲ့ဘယ်လိုခံစားရလို့မေးနေကျွန်တော်ရှက်တယ်
လူလိုက်နေမှာနိုင်ငံရေးကျင်းသားတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့စစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့ထောင်နဲ့ချီတဲ့နိုင်ငံရေးကျင်းသားတွေကြမ်းရှိနေသေးလို့အားလုံးကိုပြန်လွှတ်ပေးဖို့ဆိုပြီးတော့လူခွင့်ဆိုင်ရာကုလမဟာမင်းကြီးရုံးကနေပြီးတော့တောင်းဆိုပါတယ်အဖမ်းဆီးခံနိုင်ငံရေးလှုပ်ရှားသူတွေကိုပြန်လွှတ်ပေးခဲ့တာဟာသူတို့ရဲ့မိသားစုတွေကိုစိတ်သက်သာရရစေကြောင်းနဲ့ဒီပြန်လွှတ်လာသူတွေဟာအစကတည်းကဖမ်းဆီးခံတင့်သူတွေမဟုတ်ဘူးလို့လည်းဘန်ကောက်မှာခြေစိုက်တဲ့ကုလမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်လူလိုက်နေမှာစစ်ကောင်စီကလူငင်းသက်သာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့အထက်မှာသတင်းသမားချို့လဲပါပါတယ်သတင်းတောက်အနည်းဆုံး9ပြန်လွတ်လာတာပါဒါပေမဲ့လည်းအချင်းဆောင်တွေတဲမှာသတင်းသမား90ဒီပါကြန့်ရှိနေသေးလို့သူတို့အားလုံးကိုလွှတ်ပေးဖို့လူလာတယ်လို့ပြန်လွတ်လာတဲ့သတင်းသမားတဦးကပြောပါတယ်နိုင်ငံရေးတကြွလှုပ်ရှားသူတချို့အပါအဝင်အချင်းသားတွေကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့ပုံမှာမြမရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကတော့မှတ်ချက်မျိုးမျိုးပေးထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆက်သွယ်ရေးသတင်းချက်လက်နဲ့ညပညာဝန်ကြီးဌာနဝန်ကြီးဦးထင်လင်းအောင်ကတော့စစ်ကောင်စီကအခုလိုမျိုးနိုင်ငံရေးချင်းသားတချို့ကိုပြန်လွှတ်ပေးလိုက်တာဟာကျိုးစိုးစရာဆိုပေမဲ့ပြည်တွင်းပြည်ပနိုင်ငံတကာရဲ့ဖိအားတွေများလာတဲ့အပေါ်မှာပြန်လွှတ်ပေးလိုက်တာလည်းဖြစ်နိုင်တယ်လို့ပြောပါရယ
်အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့ဒါပေမဲ့တိတိကျကျပြန်ပြီးတော့ကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကကိုကဟိုဖမ်းဆီးဖို့မလိုတဲ့လူတွေကိုအာဏာကိုအလွဲသုံးစားလုပ်ပြီးတော့ဖမ်းဆီးခဲ့တယ်ပေါ့နော်ဆိုတော့ဒါကဘယ်လိုမှလက်ခံလို့မရတဲ့အနေထားဗျလက်ရှိအားဖြင့်လည်းပဲဆက်လက်ပြီးတော့လည်းပဲသူတို့ဟာနယ်တွေမှာမြို့နယ်တွေမှာဖမ်းဆီးနေသေးတယ်ဆိုတဲ့အနေအထားတွေကျွန်တော်တို့တွေ့နေရတယ်။ဒါဟာသူတို့ဟာဒီမိုကရက်တစ်ပြန်ပိုးတွေကိုအရေးတယူနဲ့ပြန်ပြီးတော့လွှတ်တဲ့အနေအထားမျိုးလို့တော့ကျွန်တော်တို့ကတော့မမြင်ဘူး။ဒါဟာနိုင်ငံတကာဖိအားတွေရှိမယ်ပြည်တွင်းမှာလည်းပဲအဲပြည်တွင်းကလှုပ်ရှားမှုတွေကလည်းပို့ပြီးတော့စိတ်လာတဲ့အခါကျတော့ဒီဖိအားတွေကိုညော့နှဲသွားအောင်လို့စစ်ကောင်စီအနေနဲ့ကအပြလုတ်ဖို့လောက်ပဲဒါကိုလွှတ်ပေးတယ်လို့ကျွန်တော်တို့ကတော့ယူဆတယ
်။အမေရိကန်ပြည်တော်စုမှနေထိုင်တဲ့မြမရေးကဲခတ်သူဒေါက်တာတင့်ဆွေကတော့မြန်မာနိုင်ငံကဆက်အာဏာရှင်အဆက်ဆက်ဟာနိုင်ငံတကာကဖိအားပေးတဲ့အတိုင်းလက်လျောဆောင်ရွက်ပေးတာမျိုးရှားပြီးတော့သူတို့အာဏာတည်မြဲရပ်တည်နိုင်ရေးအတွက်အခင်းကျင်းတွေဖန်တီးလိုတဲ့အခါမျိုးမှာအခုလိုမျိုးနိုင်ငံကြီးသားတချို့ကိုလွှတ်ပေးလေးရှိတယ်လို့ပြောပါတယ်
။ဆစ်ဆိုးရလက်ထက်အလုံးသုံးခုလုံးကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာရဲ့ဖိအားသမို့တွန်းအားဆွဲအားတွေကိုသူကသိအေးမဆိုင်ဘူး။ဒုတိယတစ်ချက်ကတော့သူတို့လှုပ်ချင်နေတဲ့ PR ရုပ်ောက်ပွဲအခါသူတို့တကနံပါတ်1ကအရေးကြီးဆုံးဖြစ်တယ်။အဲ့တော့ PR ရုပ်ောက်ပွဲသူလှုပ်ချင်တယ်လို့ဖြစ်အောင်ပြည်တွင်းအခင်းအကျင်းနဲ့သူလှုပ်ပါလိမ့်မယ်။ဒါကြောင့်အခုအကျဉ်းသားလှုပ်ရေးကတော့ဒီကောင်နဲ့မဆိုင်မဲနဲ့သူ့ဟိုလှုပ်နေကြအလုပ်တစ်ခုကိုဟိုလှုပ်သွားတာပဲလို့မြင်တယ်။အဲ့တော့ကျွန်တော်တို့ပိုပြီးစိုးရိမ်စရာကနောက် PR ရုပ်ောက်ပွဲအခင်းအကျင်းအတွက်ပြည်တွင်းမှာဖိနှိပ်ဖြုတ်ခွဲမှုတွေမြောက်များစွာဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်ထားပါတယ်ခင်ဗ
ျနိုင်ငံရေးချင်းသမားကွန်ဂျီဆော့ရှော့ရေးတင် ABB ရဲ့ထုတ်ပြန်ချက်အရအာနာသိန်းချိန်ကနေပြီးတော့လွတ်လပ်ရေးနေ့မတိုင်ခင်2023ခုနှစ်ဇန်နဝါရီလ3ရက်နေ့အထိဖမ်းဆီးချုပ်နှောင်ခြင်းခံထားသူပေါင်း14000နီးပါးရှိပြီးတော့အဲ့ဒီကမှအယောက်2000ကျော်ထောင်ဒဏ်ကျခံထားတယ်လို့ထုတ်ပြန်ထားပါတယ်ဒီထက်မှပြန်လည်လွတ်မြောက်လာသူဥယျာဉ်ကအယောက်3000ကျော်ရှိတယ်လို့ဖော်ပြပါတယ်လူတက်မှုလက်နက်မှုမတရားတင်းဆက်သွယ်မှုမူရည်ပြစ်မှုသဘောပီးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပြစ်မှုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့အာဂတိလက်စားမှုတွေကလွဲပြီးတော့တခြားပြစ်မှုတွေနဲ့ကျဉ်းချခံရသူတွေကိုပြစ်ဒဏ်ရဲ့6ပုံတပုံလူငင်းတက်တာခွင့်ပြုလိုက်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်အမေရိကန်နိုင်ငံကြေးဝန်ကြီးဘလင်ကန်ကလည်းစစ်ကောင်စီအနေနဲ့သူ့ရဲ့ကြမ်းဖက်မှုတွေကိုရပ်တန့်ရမှာဖြစ်ပြီးတော့
မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့စာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလူလာပြီးတော့စစ်မှန်တဲ့အားလုံးပါဝင်တဲ့ဒီမိုကရေစီရအောင်လုပ်ပေးဖို့ကိုစီရင်တုလွတ်လပ်ရေးနေ့မှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူညွေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်မှတ်2669မှာလည်းဒေါ်ဆန်းစုကြည်ပါဝင်မတရားဖန်ဆီးထိန်းသိမ်းထားသူအလုံးကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လို့ဒီလွတ်လပ်ရေးနေ့အထိမ်းအမှတ်စစ်ကောင်စီကလွှတ်ပေးခဲ့တဲ့8000ကျော်ထဲမှာငွေငေးချင်းသားကတော့အ ਨੇ ချင်းပဲပါဝင်နေဆိုတာကိုသတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်သားညူပါ
ကိုတာညုံစီစဉ်တင်ဆက်ပေးခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ပါရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်နိုင်ငံရေးအကြက်တဲတွေဆက်ပြီးတော့မှဖြစ်နေတဲ့မြန်မာနိုင်ငံမှာကျေးလက်နဲ့မြို့ပြနေထိုင်သူတွေကြားမှာစီးပွားရေးအခက်အခဲဖြစ်နေဒေတာရင်းဆက်လက်နေထိုင်ရေးမှာပါရွေးချယ်ရခက်ခဲတဲ့အနေအထားတွေနဲ့ရင်ဆိုင်နေကြရပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
မူဝန်ကြောင့်လူ့စီးပွားရေးတွေကကျွန်တော်တို့အနေနဲ့အမှမရှိဘူးခင်ဗျာ။ကျွန်တော်တို့ကတော့လုံးလုံးဆိုင်ရတော့ဒီသူကျွေးရဲ့ကျွေးတာလည်းစားနေရတော့မှန်း။ကျွန်တော်တို့စီးပွားရေးလို့မလုပ်လို့မရတာ။အတူတူလုပ်ရတာပါ။ဒီဝင်ဝတိုင်းရင်တော့တော့ကားတစ်ခုနဲ့စားလို့ရတယ်။အခုကကားတစ်ခုနဲ့စားလို့မရပါမရ။ဒီလိုပဲဆိုင်တော့အင်ဂျင်နီတစ်ဆိုင်တော့ပယ်ရောင်းရတာပါ။ဟုတ်ပါတယ်။ခြေတားရတာပေါ့။အရင်ကတည်းကဆိုင်တော့
မြန်မာနိုင်ငံအလဲပိုင်းနယ်ကံယူရန်ဒေတာတို့ကဒေတာကန်တွေက VOA ကိုပြောပြခဲ့တာပါကိုတန်းဝင်းလှိုင်ကခီးတဲ့တင်ကပြေးဆွဲပါတယ်လမ်းတွေပိတ်လိုက်ဖွင့်လိုက်ဖြစ်တဲ့အပြင်ခီးသွားသူကလည်းအရင်လိုမရှိတော့တာကြောင့်အရင်ကဝင်ငွေကိုမမိတော့တဲ့အခြေအနေမှာလုပ်ငန်းအတွက်ကုန်ကျစရိတ်ကဇာတို့ဖြစ်လာတယ်လို့သူက VOA ကိုရှင်းပြပါတယ်
အဲတို့တော့တော့လမ်းကြောင်းပိတ်တော့ပိတ်လို့ပေါ့ခက်ခဲရှိရဘူးလမ်းကြောင်းပွင့်တော့လည်းပွင့်တယ်ပေါ့နော်အဲ့လိုပဲစီးပွားရေးကားမှာကြတော့ဝင်ဝင်ပိုင်းမှာတော့ရောကြတာပေါ့နော်ဟုတ်ကဲ့ဝင်ဝင်ပိုင်းမှာကြတော့ဟိုအရင်တော့ဆိုတော့သွားကြလာကြရှိတော့အခုကြတော့သွားကြလာကြလူကနဲဝါတာပေါ့ပုံကြစီကတော့ကားမှာဆိုတော့တောင်းဝါတာပေါ့ဗျာပုံကြစီကတော့များဝါတာပေါ့အရင်အတက်ဒီမှာနှစ်ဆနီးပါးလောက်တက်ဝါတာကားပစ္စည်းတွေအကုန်သေးနှုတ်နေရော
မျိုးပြနေသူတွေအတွက်ကတော့ကုံရောင်းကုံဝဲနဲ့ကုံသွေးရေးကအဓိကလုပ်ငန်းလို့ဖြစ်နေကြတာပါဒါပေမဲ့အခုနောက်ပိုင်းတိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးကအရင်လိုမချောမွေ့တော့ပါဘူး။ဒါကြောင့်ရှိတဲ့ကားကိုရောင်းပေးအလုတ်ပြောင်းချသူတွေရှိသလိုပြီးပထွက်ကြသူတွေပြီးပထွက်ဖို့စဉ်းစားကြသူတွေဒါမှမဟုတ်လဲတခြားကောင်းလို့ရရအလုတ်အကိုင်းတစ်ခုပြောင်းဖို့စဉ်းစားနေရတယ်လို့ကိုတန်းဝင်းလိုင်က VOA ကိုပြောပြပါဗျ။ရှိကြတာပါဗျာ
။ဆိုတော့ဆိုရင်ကားပါရောင်းနိုင်ငံရထောက်ဝါးရည်တော့ရှိကြပါဗျာ။ဒီမှာလိုရတာမကြိုက်တော့တဲ့အတွက်လိုပဲတချို့ကားစီရဲဆိုရဲတချို့ဘောလုံးရောင်းပြီးပြပထောက်ရဲဒီထောက်ရကြယူပါဒီစီရဲတော့သွားလို့ရမယ်မထင်ပါဘူးကျွန်တော်လည်းရောင်းဖို့တော့တုံနေရတော့တာပဲကားလေးလေးတခြားစီးပွားရေးကြောင်းအောင်လို့ဒီမှာကားရတယ်များလာတော့လုပ်ငန်းကံကံတွေကတိတ်အဆင်မပြေတော့ဘူးပေါ့
နိုင်ငံတကာဆန္ဒရိတ်ခါမူဝါဒသုတေသနအင်စတီကျူ IFPRI ကဒီဇင်ဘာလ23ရက်2021ခုနှစ်တုန်းကထုတ်တဲ့မြန်မာချမ်းမာရေးနဲ့နိုင်ငံရေးပဋိပက္ခတွေကြောင့်စီးပွားရေးဆိုင်ရာတက်ရောက်မှုများအစဉ်ခံစားမှာတော့ချွတ်ချုံကြစီးရဲမွေးတင်မှုကြုံရတဲ့မိသားစုတွေတိုးလာကြောင်းဖော်ပြပါတယ်။ဆန္ဒရိတ်ခါမလုံလောက်မှုဒါမှမဟုတ်လဲစားရည်ရိတ်ခါမလုံခြုံမှုနဲ့ဆာလောင်မွတ်တိမ်မှုကျုံ့တွင်နေရတဲ့မိသားစုတွေကိုအလွန်အမင်းဆင်းရဲမွေးတေမှုအဖြစ်သူတေသနာစစ်တမ်းကရည်ညွှန်းထားပါတယ
်။လူဝဲကြီးကြီးမှာပြေးလိုက်ကြွားလိုက်နေပဲကြားထဲမှာရရရတယ်လို့ပဲလုံးလုံးပြင်းနေရတယ်။နောက်ပြည်စည်းဝါးကြီးဆိုတော့စားရည်ရုံတမယ်တော့ပဲရှိတော့တယ်မှာအပူပါညာတုံးနေဖို့ဆိုတော့မရှိတော့ဘူး
။မြန်မာနိုင်ငံအလဲပိုင်းဒေသဟာအရင်ကမကြုံဘူးခဲ့တဲ့စစ်တမ်းနဲ့ကျုံ့ချရတာကြောင့်ကြီးရွာအများစုကဘေးလွတ်ရာရှောင်တိတ်နေကြရပြီးလေယာစိုက်ပျိုးရေးကအရင်လိုအတိုက်အတာမျိုးမလုပ်နိုင်ကြတော့ပါဘူး။ဒီအချက်ကိုတော့နိုင်ငံတကာဆန္ဒရိတ်ခါမူဝါဒသုတေသနအင်စတီကျူရဲ့ဒီဇင်ဘာလ28ရက်နေ့2022ခုနှစ်မှာထုတ်ပြန်တဲ့မြန်မာနိုင်ငံတွင်စီးပွားဖြင့်စိုက်ပျိုးမွေးမြူရေးသုတေသနအစီရင်ခံစာကလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံအလဲပိုင်းဒေသအတွင်းလက်သမားတွေလက်ရှိကျုံ့တွင်နေရတဲ့အခက်အခဲကိုကိုစီသူက VOA ကိုအခုလိုပြောပါတယ
်။ညာမီတော်ရွာရတော့အင်းတောင်ကြီးတော်တော်များများတော့ရွာဟုတ်ပြီးမှဖေးမှရှောင်းနေတော့ဘယ်လိုပြောမလဲ။ဒီလိုဆိုတာဒီတော့မှတောင်သူတွေများတော့
တော်တော်များများတော့ငါးမိုင်ပတ်လဲရွာလေးကတော့တုံးတူလုံးနေဖို့ဆိုတော့တဝက်မကောက်ဘူးမှာတော်တော်ကျော်သွားပြီဆန်တောင်မှနှစ်ပြီးလိုက်တဲ့နေရာကြီးတောင်မှတကြီးအောင်ပဲဆန်နေရောက်တယ်မိုးရတီအောင်ပဲဆန်နေရောက်တယ်အနေထားဖြစ်သွားပြီ
နိုင်ငံတကာဆန့်နေရိတ်ခါမူဝါဒသုတေသနအင်စတီကျူရဲ့ဒီဇင်ဘာလ23ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့မြန်မာနိုင်ငံတွင်းအာဟာရနဲ့ဆန့်နေရိတ်ခါလုံခြုံမှုအခြေအနေသုတေသနအစီရင်ခံစာမှာတော့2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်းအာဟာရနဲ့ဆန့်နေရိတ်ခါလုံခြုံမှုအခြေအနေရွရွင်းကျဆင်းလာနေကြောင်း2022ခုနှစ်ဇူလိုင်ဩဂုတ်လတို့အတွင်းအတန်အသင့်ဆာလောင်မွတ်သိမ့်မှုနဲ့ကြုံရတဲ့မိသားစု400ခန့်လုံးရှိတယ်လို့ဖော်ပြပါတယ်စဘာအဓိကစိုက်တဲ့မြန်မာနိုင်ငံအလဲပိုင်းဒေသကလက်ရှိစစ်တမ်းတင်ဒေသအတွင်းမှာတော့ရေရှင်မရိတ်ခါခက်ခဲနိုင်တယ်လို့ကိုစီသူကရှင်းပြပါတယ
်။ကျွန်တော်ကတော့ဒီနှစ်ထဲကြီးတော့ဒီတပ်မဆန်တော့ကြံလေးရယ်ဗျာ။ဒါပေမဲ့နောက်ထပ်ညှိရှိလာမယ်ကျွန်တော်မျိုးရဲတော့ဉာဏ်ကြီးခါဒီနေရာမှာစစ်ပြီးရှောင်နေတဲ့အတွက်ကျွန်တော်ကတော့သူ့ရှောင်နေရွာတွေတပ်မတော့ရောက်တဲ့ရွာကတော့တွေ့တော့ဗျာနော်။ဒါပေမဲ့ဒီကိုရွာနဲ့ကိုပြန်ရောက်ပြီဆန်တော့တော်လူလုံးငန်းလို့ပို့ချင်ကြရတော့နှစ်စီတိုင်းတော့မလွယ်တော့ဘူးညာဒီနှစ်တစ်နှစ်တော့စီလီယုံမှာပါမှာ
ဒေတာရင်းလုံကြုံရေးအခြေအနေစီးပွားရေးအခြေအနေတွေချမှာမြို့ပြနဲ့အမျိုးသမီးတွေရဲ့အလို့အကန့်အခြေအနေကရောဘလို့ရှိပါလဲကိုတန်းဝင်လိုင်းကအခုလို့ပြောပါတယ
်ဆိုကြလဲမြို့သမီးမှာသူဆိုင်နဲ့သူအချုပ်ဆိုင်နဲ့အကောင်လုံးရှိကြပါမြို့သမီးသူတို့ဝင်နဲ့သူတို့ရှိကြပါ
အညာဒေသမှာတော့လူငယ်တွေကပြိပထွက်ဖို့တခြားသောမြို့ကြီးတွေကိုထွက်ဖို့အပြင်ရွေးချယ်စရာမရှိလို့ဖြစ်လာနေတယ်လို့ VOA ကိုပြောလာသူကတော့မြန်မာနိုင်ငံအလဲပိုင်းဒေသကကိုစီသူဖြစ်ပါတယ်ရှင
်။ဒီရင်မှာကျွန်တော်နေတာမှာအလုံးလို့ပုံစံမဖြစ်နိုင်တော့နိုင်ငံခြားတွေသွားကြတယ်။အခုမလေးကိုစင်တပူလို့ဘောနော်အဲ့လိုပဲအစားစားရချို့ကလည်းတခြားတက်နိုင်တယ်လို့ကလည်းကိုရီးယားတို့အလုံးသွားကြတယ်။ကျန်တဲ့လူငယ်တွေတော်လိုင်းရင်းနဲ့ပဲသွားမှာပဲ။ကျွန်တော်လူငယ်တွေမှာတော့နှစ်ပိုင်းမှရှိတယ်တော်လိုင်းတော်လိုင်းမတော်လိုင်းနိုင်ငံခြားထွက်ရန်ကုန်မှန်းလေးထက်တာပဲရှိနေမှာပါ။ဒီမှာတော့ဘလို့မှကျွန်တော်လူငယ်တွေတော့မျှော်လင့်ချက်ဆိုဘာမှမရှိတော့ဘူ
း။မတ်တန်ကီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့ Hollywood နာမည်ကျော်မင်းသားကြီးအာနိုးက Las Vegas မြို့မှာကျင်းပသွားတဲ့ CES နည်းပညာပြပွဲမှာကိုရီအယောင်32မျိုးပြောင်းနိုင်တဲ့ BMW ကားကိုမိတ်ဆက်ပေးခဲ့ပါတယ်။ကမ္ဘာကျော်အဆိုတော်ကြီး Evid Freshley ရဲ့တဦးတည်းသောသမီး Lisa ရုတ်တရက်ကွယ်လွန်သွားတဲ့အတွက်အနုပညာအတိုင်းဝိုင်းနဲ့ပရိသတ်ကအထူးစိတ်မကောင်းဖြစ်နေကြပါတယ်။ဒီလိုကမ္ဘာတလွှားကထင်မော်ကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးပြီးတက်တန့်ရောင်သတင်းလွှာအစီအစဉ်မှာမဲရေးတန်တာကျော်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုနီဗာနာပြည်နယ်လာစ်ဗေဂတ်စ်မြို့မှာကျင်းပနေတဲ့2023 CES နည်းပညာကုန်စည်ပြပွဲမှာဂျာမနီနိုင်ငံထုတ် BMW ကားကိုဟောလိဝုဒ်မင်းသားကြီးအာနိုArnold Schwarzenegger ကကြေညာပေးသွားပါတယ်.
Well, good evening, ladies and gentlemen. Wow, this place is packed. In most of my movies, the machines were the enemy.
ကျွန်တော်ရုပ်ရှင်တော်တော်များများမှာဆက်ပစ္စည်းတွေဆိုတာလူသားတွေရဲ့အနေဖြစ်ပါတယ်. ဒါပေမဲ့ဒီနေ့တော့နည်းပညာကိုဘယ်လိုမဟာမိတ်လို့အသုံးချရမလဲဆိုတာနေလန်တွေ့ပါပြီလို့ California ပြည်နယ်အုပ်ချုပ်ရေးမူဟောင်းလဲလုပ်ခဲ့သူ Hollywood အကြံပေါ်မင်းသားကြီး Arnold ကပြောသွားပါတယ်. I Vision D concept ကအိုင်ဒီယာနမူနာပြတဲ့ကားကကိုရဲအယောင်ပြောင်းနိုင်တာဖြစ်ပါတယ်။အရွယ်အစားကတာမန်စလုံးကားတစ်စီးလောက်ပဲဖြစ်ပြီးတော့ဒီဇိုင်းကတော့အနာဂတ်ရှူဒီဇိုင်းပါ။ဒီကားကိုရဲအယောင်ပြောင်းနိုင်တဲ့နည်းပညာက CES 2022ပြပွဲကလေးကမိတ်ဆက်ခဲ့တဲ့နည်းပညာဖြစ်ပြီးတော့အခုကားကတော့အဖြူမဲတွေမကဘဲနဲ့အယောင်32မျိုးပြောင်းနိုင်ပါတယ်။ BMW ရဲ့အမှုဆောင်အရာရှိချုပ် Oliver Zipse ကသူတို့ကုမ္ပဏီကကားတစ်ခုအခုလိုခက်ကြွကြွလေးမိတ်ဆက်ပေးသွားပါတယ
်။ Well dear friends meet D.But please don't call her just a car.
ချင်းမိတ်ဆွေများဒီမှာဒီပါသူ့ကိုကားလို့မခေါ်ပါနဲ့သူခံစားရပါလိမ့်မယ်သူကသူ့ပါသူအနာဂတ်ရဲ့နမိတ်လို့ထင်နေတာပါအနာဂတ်အတွက်ဂတိတစ်ခုလို့ပြောလို့ရပါမယ်ဒီထက်ပိုကောင်းကောင်းပြောမယ်ဆိုရင်အနာဂတ်ရဲ့ခေးပေါ်ပေါ်လေးလို့တင်စားပြောသွားပါတယ်အနေအဆုံးကတော့နည်းပညာဆိုတာအကြီးဆုံးပြဿနာတွေကိုဖြေရှင်းပေးနိုင်မယ်ဆိုတာပါပဲ ကဘာကြီးကိုပြောင်းလဲနိုင်ပါတယ်အခုအားလုံးတွေးကြသလိုပဲအရန်လည်းပြောဖို့ကောင်းပါတယ်လို့ CEO Zips ကပြောသွားပါတယ်ဒီကနာမည် DEED ဆိုတာက Digital Emotional Experience Digital ခံစားမှုအတွေ့အကြုံလို့ပြောတာဖြစ်ပြီးတော့ Idea နမူနာပြကမှ BMW ရဲ့ Head Up Display လည်းပါပါတယ်ဒါကတော့တိုက်လေရင်တွေလို့မှလို့ကားရဲ့ရှေ့ကလေကာမှန်ချက်မှာကားမောင်းတဲ့အချက်လက်တွေကိုမြင်ရမဲ့နည်းပညာဖြစ်ပါတယ်။ဒီနည်းပညာနဲ့ကားတွေကိုတော့2025ခုနှစ်မှာစပြီးတော့ရောင်းချပေးမယ် Nora Cluster ကားတွေမှာတွေ့ရမှာဖြစ်ပါလိမ့်ရှင်။ကွာကျော် Rock and Roll ပြင်ကွဲလွန်သူ Elvis Presley ရဲ့တူရီတော်သမီးဖြစ်ပြီးတော့ကိုရိုင်းလဲဂီတာနဲ့နုပညာအလုပ်တွေကိုလုပ်ခဲ့လူချစ်လူခင်လဲအထူးများတဲ့ Lisa Marie Presley နှလုံးဖောက်ပြီးရုပ်တရက်ကွယ်လွန်သွားတဲ့အတွက်နာမည်ကျော်အနုပညာရှင်တွေကလည်းအထူးဝမ်းနဲ့ကြောင့်ပြောဆိုရေးသားကြသလိုသူ့ကိုချစ်တဲ့ပရိသတ်ကလည်း Tennessee ပြည်နယ် Memphis မြို့က Elvis Presley ရဲ့ Graceland အိမ်ရှိကိုချစ်ချင်းဆိုလို့ရောက်လာခဲ့ကြတာပါမင်းသားကြီး Tom Hanks နဲ့ဇနီးက Lisa Marie Presley ကိုဆုံးရှုံးလိုက်ရလို့နှလုံးကြေကွယ်ရပါတယ်လို့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသွားပါတယ်ဒီဆန်ငယ်ငယ်ကအရန်ဆိုင်လို့သူ့မိခေါ်သွားပြီးတော့မိတ်ဆက်ပေးခဲ့ရတဲ့မင်းသားကြီး John Travolta ကတော့ Lisa ကလေးရေအရန်စိတ်ထိကရပါတယ်မင်းကိုလွမ်းဆွနေမှာပါမင်းကိုပြန်ဆုံတွေ့မယ်ဆိုတာသိပါတယ်ဆိုပြီးရေးသွားပါတယ်သူဆုံးမတဲ့တဲ့ရင်ထွက်ထွက်ချင်းပဲသူ့ဖေဖေရဲ့ Graceland နေရင်ရှိကိုသူ့ပြိတ္တတချို့ရောက်လာခဲ့တာပါအဲ့အိမ်မှာပဲသူ့မွေးဖွားခဲ့တာဖြစ်ပါတယ်အခုဆုံးမချိန်မှာတော့သူ့မှာအသက်33နှစ်ရွယ်တမီးကြီးနဲ့နောက်ဆုံးအိမ်ထောင်ထဲရတဲ့ဆလင်းနဲ့ရွယ်အမွာသမီးလေးနှစ်ဦးကျင်းခဲ့ပါတယ်။ငင်းငင်းငင်းအိတ်ဆက်အနာယူပါလီဆာ Took my crew to Japan partied like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find ဒီတက်တောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနယ်လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံတွင်းစစ်ကောင်စီကလူခွေရေးချိုးဖောက်ရာမှာအသုံးပြုတဲ့စစ်လက်နက်ပစ္စည်းတွေကိုထုတ်လုပ်ရာမှာ73နိုင်ငံထဲမှနည်းတဲ့အာရှဥရောပမြောက်အမေရိကနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေပတ်သက်နေကြတယ်လို့ SACMမြန်မာနိုင်ငံအတွက်အထူးအကြံပေးကောင်စီကထုတ်ပြန်လိုက်ပါတယ်။ဩစတြေးလျပြင်သစ်တရုတ်စင်ကာပူအစ္စရေးယူကရိန်းဂျာမနီထိုင်ဝမ်ဂျပန်ရုရှားတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကုမ္ပဏီတွေဖြစ်တယ်လို့လူအသက်တွေဆုံးရှုံးရတဲ့စီးပွားရေးလုပ်ငန်းများဆိုတဲ့ SACM ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားမှဖော်ပြခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာဘာတင်လူသားကြီးတယောက်ဆရာဖြစ်တာဝန်ယူခဲ့တဲ့ဖျားเจ้าကိုတွားရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုအတွင်းစိတ်ဝမ်းကွဲပြားနေတာတွေကိုညှိနှိုင်းဖြေရှင်းဖို့အသားရခွဲခြားမှုနဲ့ပြည်သူ့အခွင့်အရေးလမ်းပြခဲ့သူမာတင်လူသာကင်းရဲ့ဘဝကိုမူလာယူကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံမှာတော့အမေရိကန်တပ်တွေရဲ့တခြားနိုင်ငံတပ်ဖွဲ့တွေအချိန်အကန့်အသတ်မထားသေးဘဲတပ်ဆွဲထားတာဟာလိုရချက်အရာဖြစ်တယ်ဆိုပြီးအီရတ်ဝန်ကြီးချုပ်မိုဟာမက်ချီယာအယ်ဆူဒါနီကကာကွယ်ပြောဆိုလိုက်ပါတယ်။မနေ့ကဝေါ်စထရီးတ်ဂျာနယ်နဲ့တွေ့ဆုံမင်းများကမှဝန်ကြီးချုပ်ကအခုလိုပြောဆိုသွားခဲ့တာဖြစ်ပါတယ်။
2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥနမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.